Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်မတ်လ18ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်နေကိုတော့ line to meter 1925နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ဒီညရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင်
မင်္ဂလာတက်တာပါဗျာကျွန်တော်တို့မင်္ဂလာညချမ်းပါရှင
်ပြည်ရန်ပေါင်းကနေကင်ဝေးကြပါစေကျွန်မခင်ပြူထွေးပါပင်လောင်းမြို့နယ်ထဲမှာဒီလာတဲ့လူတွေအစုလိုက်ပြုံလိုက်တက်ပြတ်ခံရတာကိုထောက်ပြပြီးမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေပို့ပြီးတော့ဆူဝါလာတယ်လို့ကုလသမဂ္ဂကိုစလေကမနေ့တုန်းကသတိပေးပြောကြပါတယ်တရုတ်သမ္မတရှီကျင်းပင်ကတော့ရှေ့သတင်းဘက်ထဲမှာရုရှားကိုသွားမယ်လို့ထုတ်ပြန်ပါတယ်အစိုးရလက်ကင်ဖုန်းတွေမှာ TikTok app သုံးတာကိုဗြိတိန်နဲ့နယူးဇီလန်နိုင်ငံတွေကလည်းကြားမြင်လိုက်ပါတယ်ဒီလိုနောက်ဆုံးရထိတ်တန့်သတင်းတွေကိုပြောပြပေးသွားမှာပါရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေနဲ့အတူသတင်းပေးပို့ချက်တွေမှာဆိုရင်တော့မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေကစစ်တပ်တပ်ဆွဲထားတဲ့ World 2ရေနံလုတ်ကွက်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတတိယအကြိမ်ဖြစ်နေဒီကနေ့ထပ်ပြီးတော့တိုက်ခိုက်ပါတယ်၄ရက်အတွင်းမှာတော့မန္တလေးတိုင်းမရရမြို့အနောက်ချမ်းကကြေးရွာ၁၀ရွာကိုစစ်ကောင်စီတပ်ကမီးရှို့ခဲ့ပါတယ်ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နမ်နိမ့်ကြေးရွာတဝိုက်မှာတော့စစ်ရေးတင်းမာနေပါတယ်စစ်ပြေးဒုက္ခတဲ့ကလေးငယ်အများပြအရေးပြရောဂါတွေဖြစ်နေပါတယ်နောက်ဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းမြန်မာသတင်းမီဒီယာအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမွန်တင်ဆက်ပေးပါမယ်ရှင
်ယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့ Donbas ဒေသဘာခမုတ်မြို့ကဘာမူဒာမြို့အနောက်ဖက်ခြမ်းကိုရုရှားစစ်တပ်နဲ့ဝဂနာလက်နက်ကင်ကြီးစားတပ်ဖွဲ့တွေကသိမ့်မကြခင်တုန်းကပဲသိမ့်တိုက်လိုက်ပြီလို့ဗြိတိန်ကာကွယ်ရေးဌာနထောက်လှမ်းရေးအစီရင်ခံစာမှာဖော်ပြပါရယ်။ဘာမူဒာမြို့ဟာသိမ့်မကြခင်လပိုင်းကစပြီးတော့နှစ်ဖက်တိုက်ပွဲတွေရဲ့ရှေ့တန်းစစ်မြေပြင်ဖြစ်လာနေပြီးဘာမူဒာမြို့ရဲ့အနောက်ဖက်ခြမ်းကိုတော့ယူကရိန်းတပ်ဖွဲ့တွေကဆက်ပြီးခုခံကာကွယ်ထားဆဲပဲဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကအစီရင်ခံစာမှာဒီကနေ့ထုတ်ပြန်ထားတာပါ။တချိန်တည်းမှာလည်းယူကရိန်းစစ်ပွဲအတွင်းရုရှားဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေဟာပြီးခဲ့တဲ့ဇန်နဝါရီလနောက်ပိုင်းမှာကျင်းရီအဖြစ်အနည်းဆုံးဖြစ်တဲ့အကြောင်းလဲကာကွယ်ရေးဌာနရဲ့အစီရင်ခံစာကထောက်ပြပါရယ်ရုရှားဘက်မှာတိုက်ခိုက်ရေးစွမ်းရည်ကျဆင်းလာနေတာကြောင့်ပုံမှန်ထိုးစစ်ဆင်နိုင်စွမ်းမရှိတဲ့အနေအထားဖြစ်နေပုံရတဲ့အကြောင်းနဲ့လက်နေနဲ့တပ်ဖွဲ့အင်အားတွေပြန်လည်အဖြစ်ပြီးတာနဲ့နောက်ထပ်ထိုးစစ်ဆင်နာရီတိုးပြီးတော့လှုပ်လာနိုင်တယ်လို့လည်းဒီအစီရင်ခံစာထဲမှာထောက်ပြပါရယ်ဒီတော့တွင်မှာပဲတရုတ်ဆိုရကတော့ယူကရိန်းနဲ့ရုရှားနှစ်ဖက်တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းရေးအဖြေရှာဖို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးကယူကရိန်းနိုင်ငံသားရေးဝန်ကြီးနဲ့မနေ့ကတယ်လီဖုန်းပေါ်မှာဆွေးနွေးစကားပြောတဲ့အချိန်မှာပြောဆိုခဲ့ပါတယ်ရှင်
။တရုတ်သမ္မတရှီကျင်းပင်ဟာချစ်သတင်းဘက်ထဲမှာရုရှားနိုင်ငံကိုတွားရောက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့နှစ်နိုင်ငံစလုံးကသတင်းထုတ်ပြန်ပါတယ်။လာမယ့်တနင်္လာနေ့ကနေဗုဒ္ဓဖူးနေ့အထိခီးစဉ်တွင်မှာတော့ရုရှားသမ္မတနဲ့တရုတ်သမ္မတတို့အင်္ဂါနေ့မှာတွေ့ဆုံဆွေးနွေးမယ်လို့ရုရှားသမ္မတရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်။တနင်္လာနေ့ညမှာတော့သူတို့နှစ်ဦးညစာအတူစားပြီးတော့အလွတ်သဘောပြောကြမှာဖြစ်တယ်လို့သမ္မတရုံးပြောခွင့်ရကဆိုပါတယ်။ရုရှားကောင်းဆောင်ရဲ့ဖိတ်ကြားမှုနဲ့လာရောက်မဲ့တရုတ်သမ္မတနဲ့နှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေဗတ်ပေါင်းစုံကနေတိုးတက်ရေးဆွေးနွေးကြမှာဖြစ်တယ်လို့ရုရှားတို့ဘက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ငြိမ်းချမ်းရေးမြင့်တင်မှုနဲ့ညှိနှိုင်းဆွေးနွေးမှုတွေရှေ့တိုးလှုပ်ဆောင်နိုင်ရေးထိရောက်တဲ့အခန်းကဏ္ဍကနေလှုပ်သွားဖို့ရည်ရွယ်ချက်နဲ့သမ္မတရှီရုရှားနိုင်ငံကိုသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံဘက်ကကြေညာပါတယ်ရုရှားဒီအပေါ်မှာအနောက်နိုင်ငံတွေကယူကရိန်းစစ်ပွဲကြောင့်ဒဏ်ခတ်အရေးယူနေချိန်မှာပဲတရုတ်နဲ့ပို့ပြီးတော့နှိကတဲ့ဆက်ဆံရေးရဖို့ကြိုးစားနေတယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ်ရှင
်ဘဏ္ဍာငွေကြီးအချက်တဲချုပ်နေရတဲ့အမေရိကန်ပြည်ထောင်စုက First Republic Bank ပြူလဲမသွားရအောင်တခြားအမေရိကန်ဘဏ်ဆက်တကူကဒေါ်လာ30ဘီလီယံစုပေါင်းကြကန့်ပေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့သတင်းပတ်ထဲဘဏ်ကြီးနှစ်ခုပြူလဲခဲ့ရပြီးတဲ့နောက်ထပ်ဘဏ်တွေပြူလဲမသွားအောင်ကြိုးပမ်းတဲ့အနေနဲ့ပုဂ္ဂလိကဘဏ်တွေကဝိုင်းဝန်းကူညီကြတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ Silicon Valley ဘဏ်ကြီးပြူလဲလူဖြစ်နေတာကိုအမေရိကန်ဘဏ်ဘဏ်ကဝန်ထိန်ပေးခဲ့ရပါတယ်။အခု First Republic Bank ကိုတော့အမေရိကန်ကဘဏ်ကြီးတွေဖြစ်တဲ့ JP Morgan, Citigroup, Bank of America,Wells Fargo, Goldman Sachs နဲ့ Morgan Stanley ဘဏ်ကြီးတွေကငွေကြေးကြားပံကန်ပေးခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုမှာ16ခုမြောက်အကြီးဆုံး Silicon Valley ဘဏ်ကြီးပြဿနာပေါ်ခဲ့ချိန်ကကမ္ဘာတစ်ဝှမ်းအစုရှယ်ယာဈေးကွက်တွေမှာပါရိုက်ခတ်မှုတွေဖြစ်ခဲ့ပါတယ်။အ မေရိကန်ဘိုးဘန်ဥက္ကဋ္ဌနဲ့အမေရိကန်ဆိုရကတော့အမေရိကန်ပန်လုပ်ငန်းစနစ်ခိုင်မာမှုအပေါ်အပြည့်အဝယုံကြည်တယ်လို့ပြောကြားထားပါတယ်။ငွေကြေးချက်ကျဲဖြစ်နေတဲ့ဆွစ်ဇာလန်နိုင်ငံက Credit Suisse ယင်းနှိမ့်ညွန့်နယ်မှုဘဏ်ကြီးကလည်းဆွစ်ဇာလန်ဘိုးဘန်ကနေဒေါ်လာ54ဘီလီယံအထိငွေချေးမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲကြေညာခဲ့ပါတယ်။အခုလိုယင်းနှိမ့်ညွန့်နယ်မှုဘဏ်ကြီးတွေဘဏ်နာရေးပြဿနာပေါ်တဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိနေကြပါတယ်ရှင်။
ပြင်သစ်နိုင်ငံမှာပင်စင်သက်တမ်းတိုးမြင့်မဲ့အစီအစဉ်ကိုသမ္မတအီမာနွေမက်ခရွန်ကလွှတ်တော်မှာမဲမခွဲဘဲနဲ့သမ္မတရဲ့လုပ်ပိုင်ခွင့်နဲ့ပြဋ္ဌာန်းမှုဆက်ပြီးတော့ကြိုးပမ်းခဲ့တာကြောင့်နိုင်ငံတဝက်မကြေမနက်ကန့်ကွက်မှုတွေပိုပြီးတော့ပြင်းထန်လာနေပါတယ်။ပင်စင်ယူနိုက်တက်သက်တမ်းကို62နှစ်ကနေ64နှစ်အထိတိုးမြင့်မဲ့အစီအစဉ်ကိုလွှတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းမှုအတိုက်ခံတွေဘက်ကဒီကနေ့ပြင်ဆင်နေပါတယ်။ပင်စင်သက်တိုးမြင့်ရေးဥပဒေကိုမနေ့တုန်းကအထက်လွှတ်တော်မှာအတည်ပြုခဲ့ပေမဲ့အောက်လွှတ်တော်မှာတော့အတိုက်ခံလက်ရရိတ်နိုင်ငံရေးသမားတွေကကန့်ကွက်နေတာကြောင့်ဥပဒေပြဋ္ဌာန်းမှုအတွက်လုံလောက်တဲ့ထောက်ခံမဲမရပဲဖြစ်နေတာပါလူမှုစစ်တမ်းတွေအရာပြင်သစ်မဲဆန္ဒရှင်ပြည်သူ၃ပုံ၂ပုံကပင်စင်ဥပဒေပြင်ဆင်တာကိုလက်မခံကြပါဘူးပြီးခဲ့တဲ့ဇန်နဝါရီလကနေစပြီးတော့နိုင်ငံတဝန်းကန့်ကွက်ဆန္ဒပြမှုတွေဖြစ်နေပြီးတော့မီးရထားလမ်းတွေစာတင်ကြောင်းတွေအများပြည်သူဝန်ဆောင်မှုနဲ့စိတ်ကန်းလုပ်ငန်းတွေထိခိုက်တဲ့အထိဖြစ်ခဲ့ပါတယ်ဒီကနေ့မှလည်းပါရီမြို့တော်မှာရင်းအသွာလာတွေပိတ်ဆို့တဲ့အထိဆန္ဒပြခဲ့ကြပါတယ်ရှင်
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တောက်ကြညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။အနာသိမ့်ထားတဲ့မြန်မာစစ်ကောင်စီဟာသူတို့အပေါ်ဘယ်လိုစန့်ကျင်မှုမျိုးကိုမဆိုဖိနှိပ်ဖို့နဲ့အကြောက်တရားဖန်တီးဖို့ရက်ဆက်ကြမ်းကြုတ်တဲ့နေ့တွေပို့ပြီးတော့သုံးလာနေတယ်လို့ကုလသမဂ္ဂဆိုင်ရာပရီတင်ကိုစလေကမနေ့ကကုလသမဂ္ဂထွေထွေညီလာခံမှာတင်ပြပြောကြားသွားပါတယ်။ဒီလ17ရက်နေ့ကရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်ထဲမှာအရက်သားပြည်သူ28ယောက်ထဲမှနေအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ကျောင်းမှဖွဲ့ရလုပ်ရက်ကိုရှုံချပြီးမြန်မာနိုင်ငံအတွင်းပုံမှုဆူဝါလာတဲ့အခြေအနေတွေကိုထောက်ပြထားပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာအရက်သားစစ်သားမခွဲကြပဲလေကြောင်းကနေမစင်မကျင်တိုက်ခိုက်တာကြေးရွာတွေကိုအစုလိုက်မိရှို့တာတပ်ဖြတ်တာပြိပက္ခတွေနဲ့ဆက်ဆက်ပြီးလိမ်မိုင်းဆိုင်ရာအကြမ်းဖက်တာတွေကိုပိုးပြီးတော့ဆူဆူဝါဝါကျူးလွန်လာနေတယ်လို့ကုလသမဂ္ဂဆိုင်ရာ UK ကိုယ်စားလှယ် Fergus Eggersley ကပြောပါတယ်စစ်တပ်အာဏာသိမ်းထားတဲ့နှစ်နှစ်တာကာလအတွင်းစစ်ကောင်စီတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်လူပေါင်း3100ကျော်သေဆုံးခဲ့ရပြီး2000ကျော်မတရားဖမ်းဆီးခံခဲ့ရတယ်လို့18တန်းကျော်ကတော့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ထောက်ပြပါတယ်မြန်မာနိုင်ငံအတွင်းတိုင်းဒေသလူနည်းစုတွေကြုံတွေ့နေရတဲ့အခြေအနေတွေကိုလည်းမိမောက်ထုတ်ပြခဲ့ပြီးတော့လက်ရှိအခြေအနေအောက်မှာရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်ဖို့ဆိုတာလည်းမဖြစ်နိုင်ဘူးလို့ပြောပါရယ်ဒီလိုချိုးဖောက်မှုတွေကျူးလွန်နေတဲ့မြန်မာစစ်ကောင်စီကိုနိုင်ငံတကာကတိုက်စွတ်တန်းခတ်အရေးယူမှုတွေတွေ့မြင်ချမှတ်ဖို့နဲ့မြန်မာနိုင်ငံကိုလက်နက်ရောင်းချမှုကန့်သတ်ပိတ်ပင်ဖို့လည်း UK ကိုယ်စားလှယ်ကထပ်လောင်းတောင်းဆိုပါရယ်မနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာပဲကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအချုပ်ကိုယ်စားလှယ်ညွန်လင်းဟေစာကလည်းမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကျက်အတဲကြီးကြီးမားမားကြုံတွေ့နေရတဲ့အကြောင်းကိုသတိပေးပြောကြားခဲ့ပြီးတော့အကူအညီလိုအပ်နေသူတွေအတွက်ထိရောက်တဲ့နည်းလမ်းတွေနဲ့ကူညီဖြည့်ရှင်ပေးကြဖို့တိုက်တွန်းပြောဆိုခဲ့ပါရယ်ရှင်
ကမ္ဘောဒီးယားအန်ကောဝတ်ဖျားကျောင်းကနေပြီးတော့ခိုးယူသွားပြီးတော့ဗြိတိန်နိုင်ငံကိုရောက်သွားတဲ့လက်မှုပစ္စည်းရတနာတွေကိုဗြိတိန်နိုင်ငံကကမ္ဘောဒီးယားနိုင်ငံကိုဒီကနေ့ပြန်ပြီးတော့ပေးရလိုက်ပါတယ်ဗြိတိန်နိုင်ငံမှာဆယ်စုနှစ်တွေနဲ့ချီပြီးတော့ရောက်နေတဲ့ရှေးဟောင်းပစ္စည်းတွေကိုအခမ်းအနားနဲ့လက်ခံပွဲဒီကနေ့လှူတာမှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုရိုင်းတက်ရောက်ခဲ့ပါတယ်အခုလိုမျိုးပြန်ပို့ပေးတဲ့အပေါ်အထူးကျေးဇူးတင်မာကြောင်ကမ္ဘောဒီးယားဝန်ကြီးချုပ်ကပြောခဲ့ပြီးတော့နောက်ထပ်ဒီလိုမျိုးနိုင်ငံတွေကနေတရားမဝင်ခိုးထုတ်သွားတဲ့ရှေးဟောင်းအမွေနှစ်ပစ္စည်းတွေကိုလည်းအလားတူပြန်ပို့ပေးကြဖို့တောင်းဆိုပါတယ်ကမ္ဘောဒီးယားကိုပြန်ရောက်လာတဲ့အထက်မှာတော့ AD 900စုကနေ14ရာစုနှစ်အတွင်းအုပ်ချုပ်ခဲ့တဲ့ခမာအင်ပါယာလက်ထက်တုန်းကရွှေတရဖူတွေဗရက်တွေအဆောင်ပစ္စည်းတွေပါဝင်ပါတယ်လက်မှုရတနာပစ္စည်းများစွာဟာ1990ခုနှစ်တုန်းကအုပ်ချုပ်ခဲ့တဲ့ခမာနီအစိုးရလက်ထက်တုန်းကခိုးယူခံခဲ့ရတဲ့ပစ္စည်းတွေဖြစ်ပါတယ်လို့ကမ္ဘောဒီးယားအရာရှိတွေကပြောပါတယ်။ဒါပြင်ဒီရှေးဟောင်းအမွေနှစ်ပစ္စည်းတချို့ဟာပုဂ္ဂလိကရောင်းဝယ်သူတွေလက်ထက်ကနေတဆင့်နိုင်ငံတကာပြရိုက်တွေစီကိုရောက်သွားတာလည်းရှိတယ်လို့ပြောပါတယ်။အခုလိုမျိုးကမ္ဘောဒီးယားရတနာပစ္စည်းတွေပြန်ပြီးတော့နေရရောက်လာအောင် UNESCO ကုလသမဂ္ဂအဖွဲ့အစည်းအပါအဝင်နိုင်ငံတကာအစိုးရတွေနဲ့ကျွမ်းကျင်သူတွေဝိုင်းဝန်းကြိုးပမ်းခဲ့ကြတာဖြစ်ပါတယ်ရှင်။
ရန်သူတွေထိတ်လန့်ကြောက်ရွံ့အောင်တိုက်ချင်းပြစ်ဒုံးကြီးကိုပစ်ခဲ့တာလို့မြောက်ကိုရီးယားအစိုးရကဒီကနေ့တောက်ချာနေမှာပြောပါတယ်။ဒ တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကအမေရိကန်ပြည်အောင်စုနဲ့အတူဒေသလုံးကျုံရေးအတွက်နှိနှိကက်ကက်ဆောင်ရွက်ကြဖို့ဆွေးနွေးသဘောတူခဲ့ကြသလိုဒေသတွင်စီးရေးလေ့ကျင့်မှုတွေလုပ်နေတဲ့အချိန်မှာပဲမြောက်ကိုရီးယားကအခုလိုကြာဝတ်ပြစ်မဆိုင်တုံးကြီးပြစ်လွတ်လိုက်ကြပါမြောက်ကိုရီးယားကဒီကနေ့ထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့ပျိုယန်းမြို့တော်ကစုနယ်လေယာဉ်ကွင်းထဲမှာဟွာဆန်70မဆိုင်တုံးကိုတည်ဆောင်လာပြီးပြစ်လွတ်ကြဖို့ပြချပါတယ်တောင်ကိုရီးယားသမ္မတယွန်ဆောက်ကျိုနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့မတွေ့ဆုံခင်နိုင်ပိုင်းလိုကြာတာရင်းတွေမနှက်ခင်းပါပဲမြောက်ကိုရီးယားကအခုလိုပြစ်လွတ်ခဲ့တာဖြစ်ပါရဲ့ရှင
်ဗီဒိန်ဆိုရသုံးတဲ့လက်ကင်ဖုန်းတွေနဲ့နယူးဇီလန်လွတ်တော်အဆောက်အဦကိုဝင်ထွက်နေသူတွေရဲ့လက်ကင်ဖုန်းတွေမှာ TikTok app ကိုမသုံးရဘူးလို့တားမြစ်လိုက်ကြပါတယ်တရုတ်နိုင်ငံအခြေစိုက်ကုမ္ပဏီပိုင်း TikTok app သုံးတဲ့သူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုတရုတ်ဆိုရကနေပြီးတော့ရယူနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကနေဒါဥရောပသမဂ္ဂတို့ကအစိုးရသုံးတဲ့ဆက်သွယ်ရေးပစ္စည်းတွေမှာမသုံးဖို့တားမြစ်ခဲ့ပြီးတဲ့နောက်မှာဗြိတိန်နဲ့နယူးဇီလန်တို့မှလည်းအခုလိုတားမြစ်လိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ One Way Bin ကတော့အခုလိုမျိုးဗြိတိန်နဲ့နယူးဇီလန်တို့ကပိတ်လိုက်တာကတော့အမျိုးသားလုံခြုံရေးစဉ်းစားချက်ကိုအလွဲသုံးစားလုပ်ခဲ့တာလို့ဝေဖန်ပြစ်တင်ပါတယ်တရုတ်နိုင်ငံသားရေးပြောခွင့်ရကအခုလိုမျိုးနှစ်နိုင်ငံအနေနဲ့အမျိုးသားလုံခြုံရေးစဉ်းစားချက်ကိုချဲ့ကားအလွဲသုံးစားလုပ်တာကိုရပ်တန့်ပေးဖို့နဲ့နိုင်ငံအားလုံးကစီးပွားရေးကုမ္ပဏီတွေပေါ်မှာမခွဲခြားဘဲမျှမျှတတဆက်ဆံပေးဖို့ဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေကစစ်တပ်တပ်ဆွဲထားတဲ့ Well 2 ရေနံလုပ်ွက်ကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတတိယအကြိမ်ဖြစ်တဲ့ဒီကနေ့တိုက်ခိုက်ခဲ့ကြပါတယ်။စစ်တပ်ဘက်ကလည်းရဟတ်ရင်တွေနဲ့ကြိမ်ဖန်များစွာလာရောက်ပြီးတော့ပစ်ခတ်ခဲ့ပါတယ်။တိုက်ပွဲဟာမနက်ပိုင်းကနေညနေပိုင်းအထိပြင်းထန်ခဲ့ပါတယ်။သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုရနိုင်ပြောပြပေးပါမယ်ရှင်။
မကွေးတိုင်းမြန်မြို့နယ်ကြောက်ခွက်ရေနံမြေက World 2 ရေနံမြေလုပ်ခွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးတော့မတ်လ18ရက်မနက်ပိုင်းကစလို့ဝင်ရောက်တိုက်ခိုက်ခဲ့တာပါတိုက်ပွဲဟာမနက်6နာရီကျော်ကစလို့ညနေ9နာရီအထိမပြီးဆုံးသေးပဲစစ်တပ်ဘက်ကရဲအင်တွေနဲ့3ကြိမ်လာရောက်ပစ်ခတ်ရှင်းလင်းရတဲ့အထိပြင်းထန်နေတာပါတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ချက်စစ်နဲ့တပ်မတော်ကာကွယ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
အော်ကျွန်တော်တို့ကတိုက်တာပါဗျာကျွန်တော်တို့ကဒီဝဲတူရင်နဲ့စကားကိုအရင်တစ်ခေါက်ကလည်းဝင်စီးခဲ့ပြီးလေကိုရဲနေရလည်းဝင်စီးခဲ့ပြီးအဲ့နေ့ကကျွန်တော်တို့ဒီအစာအုပ်တွေတော်တော်များများပေါ့နော်တော်တော်များများကိုမိကျုပ်ဖြစ်စီးခဲ့နိုင်တယ်ဒါပေမဲ့အဲ့မှာ၄လုံးအစာအုပ်၄လုံး၅လုံးတော့ကျန်နေတာပေါ့နော်အဲ့တော့ဟိုကျွန်တော်တို့ကအပိစနေတဲ့ဝင်စီးတာပါဗျာဟုတ်အရင်ကရင်းနဲ့လာဖြစ်တာကမနေ့7:54မိနစ်ကတည်းကနောက်ပြီးတော့7:54မိနစ်မှာတည်းကဗျာအခု4:35ဆိုရပြနေသေးတယ်ဗျာ။ဟုတ်ကျွန်တော်နေမှာဒါအနည်းဆုံးလို့ပြောလို့ရတဲ့တိုက်ပွဲပါ။ဟုတ်ကျွန်တော်တို့ဘက်ကလည်းထိခိုက်မှုတွေရှိတယ်၊သူရန်သူဘက်ကလည်းတော်တော်များများကိုကြာဆုံးမှုတွေရှိတယ်ဗျာ
။ဒါဟာဒီရေနံမြေလောက်ွက်ကိုတတိယကြိမ်တိုက်ခိုက်တာလည်းဖြစ်ပြီးတော့ထိခိုက်ကြာဆုံးတာနဲ့ပတ်သက်လို့အတိအကျမသိရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီလ9ရက်နေ့ကပဲအဲ့ဒီရေနံလောက်ွက်ကိုဒေသခံကာကွယ်ရေးစုပေါင်းအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်ကလေကြောင်းနဲ့ပစ်ခတ်ရှင်းလင်းတာတွေလုပ်ခဲ့ပါသေးတယ်ခင်ဗျာ
။ကြောက်ခွက်ရေနံမြေတိုက်ခိုက်ခံရတဲ့သတင်းကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့၄ရက်အတွင်းမှာမရရကျေးရွာ၁၀ရွာမီးရှို့ခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။မန္တလေးတိုင်းမရရမြို့အနောက်ချမ်းမှာရှိတဲ့ကျေးရွာ၁၀ရွာကိုစစ်တပ်ကမတ်လ13ရက်ကနေ16ရက်နေ့အထိ၄ရက်အတွင်းမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါရယ်ဒေသခံ9ဦးလည်းတပ်ဖြတ်ခံရတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်မရရမြို့နယ်ထဲမှာရှိတဲ့ဒီရဲအေယာဝတီမြေကမ်းတစ်ဘေးမှာရှိတဲ့ကျေးရွာတွေအားလုံးနီးပါစစ်ဘေးတိမ်းရှောင်နေရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံတွေကပြောပါရယ်သတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမျက်မှောက်ပြောပြပေးပါမယ်ရှင်
မရရမြို့အနောက်ဖက်ချမ်းမှာရှိတဲ့မွေကြီးကုန်းရွာ၊မွေကတော့ဆက်ရွာ၊မွေပသိမ်ရွာ၊မွေရွှေခဲရွာတွေဘက်ကိုစစ်ကောင်စီတပ်တွေမတ်လ13ရက်နေ့ကဝင်ရောက်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့ပါတယ်။နေအိမ်30ကျော်မီးလောင်ခဲ့တယ်လို့ဒေသကာကွယ်တပ်ဖွဲ့ဝင်တယောက်ကပြောပါတယ်။စစ်တပ်စစ်ကြောင်းတွေဟာမတ်လ16ရက်နေ့မှာတော့နောက်ထပ်ရွာ3ခုတည်းကိုဝင်ရောက်မီးရှို့ခဲ့ပါတယ်။အခုချိန်ထိတော့အထိအကျဘလောက်မီးလောင်ခဲ့တယ်လဲဆိုတာမသိရသေးဘူးလို့ဒေသကာကွယ်တပ်ဖွဲ့ဝင်တယောက်က VOA ကိုအခုလိုပြောပြပါတယ်။
မရမ်းမြို့နယ်ကဒီဘက်ကအခုမှဒါပထမဆုံးမိစရှုခံစာရှုခံနေနေဒီမလာဆက်သွင်းနေရကျွန်တော်တို့စစ်ကြောင်းတို့ဒီမရမ်းမြို့နယ်နောက်ချောင်းကျွန်တော်စစ်ကြောင်းထိုးလာပြီးတော့ကျွန်တော်တို့မူကြီးကုန်းရွာကအင်ဂျီကျွန်တော်တို့၅လုံးကမူကစိုးသေးမူကရိုးသေးရွာကအင်ဂျီ၉လုံးကကျွန်တော်တို့မူပတ်တင်ရွာကလည်းအင်ဂျီ၇လုံးကပေါ့နော် ကျွန်တော်တို့မူရှိခဲရွာကလည်းအစ်ဒီလုံးလုံးနဲ့ကမီရှူမီရှူမီရှူခံရပြီးတော့ကျွန်တော်တို့ကျွန်တော်မလာဆက်ချားရနေမှာလည်းကျွန်တော်တို့ဒီစင်ကူးမျိုးနဲ့တင်းကြီးရွာကနေထွက်လာတဲ့စစ်ကြောင်းကကျွန်တော်တို့နေ့နေ့တနေ့လောက်ကကျွန်တော်တို့မွေရင်ရွာနဲ့မွေခလာရွာကိုကျွန်တော်တို့ဟိုနောက်ထပ်အိမ်လေးကိုဖျက်ဆီးနေမီးထရှုရပြအိမ်ကြီးအလောင်းစင်းတော့ကျွန်တော်တို့ပြီးမတိရသေးဘူးကျွန်တော်တို့မီးရတော်ရှုခဲ့ရတယ်ကျွန်တော်တို့ကမလာဆက်ချားရနေနေမှာကျွန်တော်တို့အဲမွေရင်နဲ့မွေခလာကိုမရှုတဲ့စစ်ကြောင်းကထွက်သွားပြီးတော့ဒီမရယာမျိုးဘွားနေမှာကျွန်တော်တို့အင်အား90 80လောက်နဲ့နောက်ကြောင်ကျွန်တော်တို့ထိန်မေသာတော်ဘက်ကနေဆင်းလာပြီးတော့ကျွန်တော်တို့မွေတလိုင်းကြီးရအောင်လို့ကျွန်တော်တို့မီးရှို့တယ်အဲမီးရှို့တယ်မြို့ကျွန်တော်တို့ဒီမလာ16ရက်နေ့ညထီကိုကျွန်တော်တို့ပါတယ်ဗ
ျမရယာမျိုးကနေအင်အား200ဝန်းကျင်လောက်နဲ့မလာ15ရက်နေ့ကထွက်လာတဲ့စစ်ကြောင်းတစ်ကြောင်ဟာမရယာအနောက်ဖက်ချမ်းကပိုဝါမြောက်ရွာနဲ့စိန်ပန်းကုန်းရွာတွေကိုမီးရှို့ခဲ့တယ်လို့လည်းပြောပါတယ်စိန်ပန်းကုန်းကျေးရွာကမီးလောင်နေတဲ့အိမ်အပြက်စီးတွေထဲမှာမီးလောင်သေဆုံးနေတဲ့အမျိုးသားအလောင်းတစ်လောင်းကိုတွေ့ရတယ်လို့ဒေသပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တစ်ယောက်ကပြောပါတယ်မရယာမြို့တောင်ဘက်ချမ်းကတောင်ကျွန်းကျေးရွာလဲမီးရှို့ခံခဲ့ရပါတယ်စစ်တပ်ဟာ၄ရက်အတွင်းမှာမရယာမြို့နယ်ထဲကကျေးရွာ၁၀ရွာလောက်ကိုမီးရှို့ခဲ့တာဖြစ်ပါတယ်အဲ့ဒီရွာတွေကဒေသခံ9ယောက်ထက်မနည်းတပ်ဖြတ်ခံထားရတာတွေ့တယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကအခုလိုပြောပြပါဗျ
။မလ13ရက်နေ့ကကျွန်တော်တို့4ရွာမလ16ရက်နေ့က3ရွာ9ရွာကျွန်တော်တို့မလ15ရက်နေ့က2ရွာ9ရွာ9ရွာရဲ့ကျွန်တော်တို့ဒီရွာပေါ့နော်ဒီအောက်ပိုင်းကတောင်ကျွန်းရွာကတေကစုစုပေါင်း10ရွာကြာကျွန်တော်မွေကြီးကုန်းရွာကတီတူတော်မွေတတော်ယုံနာလေးက2ရွာကျွန်တော်တို့မွေကတိုးစိတ်က1ရွာမရှိခဲ့တဲ့အဆူပေါင်း9ရက်9ရက်သက်ခံရတာမှာဖမ်းကြည့်တာကလည်းမှရှိရရှိတာကဟိုပြည်သူ35ဦးဖမ်းတာရှိတယ်ဒါပေမဲ့ကျွန်တော်တို့ပြန်လွတ်ပေးရတယ်ရှိတယ်မလွတ်တာလည်းရှိတယ်အမျိုးမျိုးပဲကျွန်တော်တို့အဲ့ဒ
ါမိရှုခံရမှုတက်ဖြတ်ခံရမှုအရေးအတွက်အတိအကျကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးမရယာမျိုးနယ်အတွင်းကကျေးရွာတွေမှာဆေးရေလှုပ်ရှားမှုတွေလုပ်နေပြီးတော့နေမြေရှင်းလင်းနေတာကြောင့်မရယာမျိုးနယ်အနောက်ဖက်ချမ်းအေယာဝတီမြစ်ကမ်းတစ်ပေးကျေးရွာအလုံးဟာဆေးပေးရှောင်နေကြရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ
်မဆုမြတ်မမရှင်ပင်လောင်ဘက်ကဆေးရေခြေနေကိုဆက်ထက်တင်ပြပေးကြပါတယ်ရှမ်းပြည်နယ်တောင်ပိုင်းပင်လောင်မြို့နယ်နမ်နိန်ကျေးရွာတဝိုက်မှာတော့မနစ်ကြတာပရီးနေကတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒီကနေ့တောက်ကြနေမှာလဲစီရီတင်မာနေပါတယ်မနစ်ကတိုက်ပွဲအတွင်းမှာနှစ်ဖက်အထိကိုက်အကြဆုံးရှိပါတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်အဲ့ဒီဒေသဘက်မှာစီရီချင်းနေတင်မာနေလို့ဖေဖော်ဝါရီလတည်းကဘေးလွရာကိုခိုလုံနေကြရတဲ့ဒေသခံတွေဟာနေရက်ကိုမပြောင်းနိုင်ကြသေးတယ်လို့နေရေးစားရေးလည်းအခက်အခဲဖြစ်နေပါတယ်ပင်လောင်ဘက်ကအခြေအနေသတင်းပေးပို့ထားတာကိုကိုငိမ့်ညံကပြောပြပေးပါမယ်ရှင်
ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နမ်နိန်ကျေးရွာတဝိုက်ကိုအင်အားအမြောက်များနဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေနဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေအကြားမတ်လ16ရက်ကြာသပတေးနေ့က9နိုင်လောက်ကြာပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ Karani Revolution Union KRU အဖွဲ့ပြန်ကြားရေးတာဝန်ခံကိုလင်းလင်းက VOA ကိုပြောပါတယ်
နံနေတဲ့ကြောင်းရဲ့နောက်ပတ်ဒီတောင်တော်တစ်လျှောက်မှာဖြစ်လာပါတော့စစ်ကြောင်းထူလာတာပေါ့စစ်ကြောင်းကတော့အင်အားနေရာကျော်လောက်ကြီးတဲ့စစ်ကြောင်းနဲ့အမှကျွန်တော်တို့ကာကွယ်ရေးတပ်ဖွဲ့တွေပေါင်းဖွဲ့နဲ့တိုက်ပွဲဖြစ်တာပေါ့တိုက်ပွဲကမနေ့ခုနှစ်နာရီကနေပြီးတော့နေ့လယ်တနာကျော်လောက်ကြီးတဲ့ဖြစ်သွားခဲ့တယ်ပေါ့တော်တော်လေးတော့ပြင်းပြင်းထန်ထန်ဖြစ်ခဲ့တာပေါ့
ဒီကနေ့မတ်လ9ရက်နေ့ကင်းပိုင်းအထိနှစ်ဖက်ပြစ်ခတ်မှုတွေမရှိပေမဲ့လည်းစီရေးအခြေအနေတင်းမာနေတယ်လို့လည်းပြောပါတယ်မနေ့ကတိုက်ပွဲအတွင်းကရင်နီတော်လှန်ရေးတပ်ပေါင်းစု KRU နဲ့KNDF ပူးပေါင်းမဟာမိတ်တပ်ဖွဲ့တွေအပါအဝင်စစ်တောင်းပျောက်ကြားအဖွဲ့တွေကလည်းစစ်ကောင်စီတပ်တွေကိုပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။သူတို့တပ်ပေါင်းစုဘက်ကထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်တပ်ဘက်ကလည်းအကြမ်းဆုံးတွေရှိတယ်လို့ပြောပါတယ
်။စစ်ကောင်စီကလည်းသူတို့ဒီ20ကျော်လောက်ကြားတယ်ပေါ့နော်။ကြားတယ်ဆိုတာကသူတို့ကျွန်တော်တို့ပြင်ပြန်ထားလို့ရှိမှာအမှသူတို့ရဲ့အလောင်းတွေပေါ့နော်။အလောင်းတွေကိုတောင်ပေါ်ကနေဆင်းပြီးတောင်အောင်ထိရပြီးတော့ဖမ်းနေတာကိုကျွန်တော်တွေ့ရတယ်။ကျွန်တော်တို့ကရုပ်ကငါးယောက်တန်နေရတယ်ပေါ့။
တေဆုံးတန်ရရမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်ပါဘူး။ပင်လောင်းမြို့နယ်ထဲမှာလက်ရှိတိုက်ပွဲဖြစ်နေတဲ့ area အတွင်းစစ်တပ်ဘက်ကတပ်မ55နဲ့တပ်မ66တို့လှုပ်ရှားနေတယ်လို့ KRU အဖွဲ့ပြန်ကြားရေးတာဝန်ခံကိုလင်းလင်းက VOA ကိုပြောပါရယ်။ပင်လောင်းမြို့နယ်ထဲမှာစီရေးအခြေအနေတွေကြောင့်ဖေဖော်ဝါရီလနောက်ဆုံးအပတ်ထဲကဘေးလွရာထွက်ပြေးတိမ်းရှောင်ခိုလုံနေရတဲ့ဒေသခံတွေဟာလည်းအခုချိန်ထိနေရက်မပြောင်းရဲကြသေးဘူးလို့စစ်ဘေးရှောင်တွေကိုကူညီနေသူတူဦးကပြောပါရယ
်အခုလောဆယ်ကရှင်နေကောင်းတဲ့လို့ဆက်ချောင်းများတယ်ရွာရဲ့အမြင့်နားမှာကွာဒီမနစ်ကထိကျန်နေတဲ့ဒီနေ့တော့ကွာမတိရသေးဘူးဒီနေ့တော့ဟောပါလေကိုယ်ကရွာနားမှာပြောမှမကြည့်ရဘူးအဲ့တော့ကျွန်တော်ဒီနေ့ရှင်များတို့စီတော်နေပြီဒီနေ့မနစ်ကထိတော့ကွာပြစ်ခတ်တဲ့ကျန်နေရပြီ
လက်နဲ့ကြီးလက်နဲ့ငယ်ပြစ်ခတ်တန်တွေကြားပြေးလွှားကြရတဲ့ရွာသူရွာသားတွေဟာအခုချိန်ထိစိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေရတယ်လို့လည်းပြောပါရယ် ဆိုရင်ပေါင်းချက်မှုကတော့ကိုယ့်ကိုယ်ကိုယ်ရှင်နဲ့မှာပြည့်တဲ့တဲ့ဘာကြောင့်လဲဆိုတော့ကိုယ်ရွာထဲမှာငါ့ကိုပြန်လာရတဲ့အချိန်ကြောင့်ဟိုပိုက်ပေါ်ရတဲ့မပြည့်တဲ့အချိန်ကြောင့်ကိုယ်အိမ်ပြန်ရောက်တဲ့အချိန်ကကိုယ့်ရဲ့ပစ္စည်းရောရှိရောရှိသေးလားတမန်ဖို့ကကိုယ့်ရဲ့အိမ်ကိုပါသွားပြီလားဆိုတဲ့စိုးရိမ်စိတ်နဲ့ညီနေရတာပါအခုလိုစစ်ပွဲတွေကြောင့်ဘေးလွတ်ရမ ိုအကူအညီပေးနေသူတွေကပြောပါရယ်ခင်ဗျာ
။ပင်လောင်ဘက်ကအခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာဖြစ်ပါရယ်ရှင်။ဆက်ပြီးတော့စစ်ပြေးထုတ်ခတဲ့ကလေးငယ်တွေမှာအရေးပြားယောဂါတွေဖြစ်ပွားနေတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါရယ်။တိုက်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းမှာစစ်ဘေးတိမ်းရှောင်နေရတဲ့ဒုက္ခသည်ကလေးငယ်တွေမှာအရေးပြားယောဂါတွေဖြစ်ပွားနေပါရယ်။ကလေးတွေရဲ့အရေးပြားပုံမှာအရေးကြီးဘူးလေးတွေထွက်နေကြတာလို့ကူညီပေးသူတွေကပြောပါရယ်။စစ်ဘေးဒုက္ခသည်ကလေးငယ်တွေကြားမှာအစာအာဟာရနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်လိုအပ်နေချိန်မှာပဲသူတို့မှာအခုလိုအရေးပြားပြဿနာတွေခံစားနေကြရတာပါ။သတင်းပေးပို့ထားတာကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
စေဘေးရှောင်ဒုက္ခသည်တွေရဲ့လာသားအရွယ်ကနေအသက်15နှစ်အောင်ကလေးငယ်တွေရဲ့အရေးပြားပုံမှာရာနာနဲ့အရေးကြီးမှုပုံစံမျိုးတွေအခုလက်တလောအဖြစ်များနေကြတယ်လို့စစ်ရှောင်တွေကိုကူညီပေးသူတွေစီကသိရပါတယ်။သကိုင်းတိုင်းရင်းမာပင်ခရိုင်ကဏီမြို့နယ်မှာရှိတဲ့စေဘေးရှောင်ကလေးငယ်အများစုမှလည်းအခုလိုပုံစံမျိုးတွေဖြစ်နေတာပါ။ကလေးငယ်တွေကတချို့ဆိုရင်တပတ်လောက်အထိဖြားနာတာမျိုးတွေလည်းရှိတယ်လို့ကဏီမြို့နယ်လူမှုတော်လှန်ရေးတပိတ်အင်အားစုဦးဆောင်သူကိုပြည့်အောင်နိုင်ကပြောပါတယ်။
ကနီနယ်မှာကစစ်ဆောင်စခန်းတချို့နယ်ပေါ့ကျွန်တော်တို့ရောက်ဖြစ်နေတဲ့များစာတင်ကျောင်းတွေမှာထူလေးပေါက်တာပေါ့ဆရာမနဲ့ပြကြည့်တော့ခနာကိုဒီမတန်ရှင်းလို့ဖြစ်တာကြောင့်တချို့ကြလဲတောက်ရမဲ့ဈေးတွေထူရမဲ့ဈေးမထူခဲ့ရကြောင်းလို့ပြောတာဗျာအတိုင်းကြီးမှာပေါက်နေကြပေါ့ဒါပေမဲ့လို့ဒီနှစ်ကကြတော့ကျွန်တော်တို့ရောက်ဖြစ်တဲ့စာတင်ကျောင်းတွေဆိုတော့များတယ်ပေါ့ဒီနေ့ရောက်ဖြစ်တဲ့စာတင်ကျောင်းဆိုလို့ရှိရင် KG တန်းစာတော့10တန်းအထိပျောက်တဲ့သူတွေကပျောက်တယ်ပေါက်တဲ့သူတွေကပေါက်နေတော့ကျောင်းနဲ့တယောက်လည်းမျိုးကူးဆက်ကြတာဘယ်လိုမျိုးဖြစ်နေကြတာပေါ့ဗျာ
ကလင်းငယ်ရဲ့ကျမ်းမာရေးအတွက်စေဝါကူညီပေးနိုင်မဲ့အလူရှင်တွေလိုအပ်နေတာပါစစ်ပေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာလိုအပ်ချက်တွေအပြင်ကလင်းငယ်တွေစာသင်ကြားနိုင်မှုအခြေခံလိုအပ်ချက်တွေထဲမှာကျမ်းမာရေးကလည်းအဓိကပါဝင်နေပါတယ်ရုပ်ပိုင်းဆိုင်ရာမကပဲစိတ်ပိုင်းဆိုင်ရာကျမ်းမာရေးအတွက်ကိုပါသတိထားပြီးကလင်းငယ်တွေရဲ့လိုအပ်ချက်ကိုကိုပြည့်အောင်နိုင်ကအခုလိုပြောပါတယ်
စစ်ချောင်းကလေးတွေရောပြည်သူအခြေပြုကျောင်းမှာစာသင်နေတဲ့ကလေးတွေရောပေါ့ရခင်တော်ဆိုလို့ရှိရင်သူတို့ထိုးတဲ့နဲ့ကာဝေးဈေးတွေထိုးကြရတယ်တောက်တဲ့နဲ့ကာဝေးဈေးတွေတောက်ကြရတဲ့အနေအထားရှိတယ်ပေါ့အခုကာလမှာကတော့ဒါတွေမရှိပါဘူးစေဝါနဲ့ပတ်သက်ပြီးတဲ့အခါမှာကလေးတွေကိုကျန်းမာရေးစောင့်ရှောက်မှုကတော့အင်မတန်မှအားနေတယ်ကျန်းမာမှလည်းကလေးတွေကစာသင်ကြားနိုင်မယ်စိတ်တွေကြည်လာမယ်ပေါ့အခုကစာသင်ခန်းထဲမှာရှိနေပြီမယ်လို့တပင်းနေအောင်နေမယ်တင်ပေးမယ်လို့တခြားသောနေရာတွေကအတိအသေးတွေပါတင်နေကြရမယ်လို့ဒီခန္ဓာကိုယ်ကျန်းမာဖို့အပြင်ပြီးတော့သူတို့စိတ်တွေကိုကျွန်တော်တို့ကျန်းမာလာအောင်စာသင်ရင်းနဲ့စိတ်တွေမကြောက်အောင်လည်းကျွန်တော်တို့ကြိုးစားနေရတာလည်းစိန်ခေါ်မှုတစ်ခုပဲပေါ့စာသင်နေမယ်လို့လည်းအမြဲတမ်းကုံချောင်းနေရချောင်းနေမလာရမယ်လို့လေချောင်းမော့ကြည့်နေရတဲ့အနေချာလည်းဖြစ်နေတာပေါ့အဲ့ဒါလည်းကလေးတွေစိတ်ဓာတ်တွေမပြတ်ကျွန်းသွားအောင်ပေါ့ဒါလည်းလုပ်နေရတဲ့အနေထားတော့ရှိကြပါ
ကြရပြည်နယ်ဒေတာအခေါ်ကင်းနီပြည်မှာလဲဒီမော့ဆိုအရှိဘက်ချန်ကတိုက်ပွဲတွေကြောင်းဘေးလွတ်ရာထွက်ပြေးရသူတွေတဲ့ကလေးငယ်တွေလဲပါဝင်ပါတယ်နေရာဒေတာအသီးသီးစီထွက်ပြေးကြသူတွေထဲမှာဖရူဆိုမျိုးနောက်ဖက်ချန်ရောက်လာသူတွေလဲရှိပါတယ်အခုထပ်ပြီးတော့ရောက်လာတဲ့ဒုက္ခသည်တွေတဲ့ကကလေးငယ်တချို့ရဲ့အရေးပြားပေါ်မှာယာနာပုံစံမျိုးပေါက်တာတွေရှိတယ်လို့ကူညီသူတွေကပြောပါတယ်လမ်းမဆက်သွေးအခက်အခဲကြောင့်အလူရှင်တိတ်မရှိတဲ့အဲ့ဒီစစ်ဆောင်စခန်းတွေမှာနေထိုင်သူတွေအတွက်အရေးပေါ်စားနဲ့ရိတ်ခါအကူအညီတွေအရေးကြီးလိုအပ်နေတယ်လို့ဖရူဆိုမျိုးနဲ့နောက်ဖက်ချန်စစ်ဘေးရှောင်ကူညီဆောက်ရှောက်ရေးကော်မတီဝင်တဦးကပြောပါတယ
်ကလေးငယ်တွေကကျတော့ဗောနော်ရားတယ်ကုန်လိုက်ရပြီးတော့အဖုလေးတွေထွက်လာတယ်ပြီးတော့အင်ဂျင်ပုံစံမျိုးတွေဗောနော်အဲ့လိုမျိုးပုံစံလေးတွေတော့ရှိတယ်ဗောတခြားကြီးမမအေးပြာယောဂါကြီးအဲ့လိုမျိုးကြီးတော့ကျမတို့မတွေ့ရသေးဘူးဗောနော်ဒီကလိုအပ်ချက်ကတော့အာဟာရပိုင်းတွေဗောနော်အာဟာရပိုင်းမှာအများကြီးလိုအပ်နေတယ်ပြီးတော့ဒီနောက်ဖက်ချန်ဆိုရင်အများတန်းလာပတ်တဲ့ရေခဲတဲ့တောင်းနော်အခုနေအရနေတယ်ဗောအရနေတော့ဘာမှရပြက်လက်ငွေရှိရောနော်ကလေးသူငယ်တွေမှာဆိုလို့ရှိရင်အဟာရမပြည့်ဝမှုတွေပေါက်ချိန်တိုင်းလိုက်တိုင်းပေါက်ချိန်ကျနေတာတွေဗောနော်အဲ့လိုမျိုးတွေရှိနေတယ်ဗောကလေးသက်ရှင်မှုအတွက်တမရေအတွက်ဗောနော်တကူရေတော့နေဗောနော်ဘက်ဆုံးအန်ဒီရေဗောနော်
ကယနီပြည်ရဲ့အခုရက်ပိုင်းဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကြောင့်စစ်ရှောင်းဥယျာဉ်တွေလည်းတိုးလာနေပါတယ်။အဲ့ဒီထက်မှလာသားအရွယ်ကလေးငယ်တွေအပါအဝင်ခန္ဓာကိုယ်ပေါ်အဖုပေါက်တာနဲ့ဖျားနာတဲ့ကလေးငယ်တချို့လည်းရှိနေတယ်လို့သိရပါတယ်။အလင်းသင့်တယ်လို့စစ်ရှောင်းနေရတဲ့အခြေအနေမှာကျန်းမာရေးအတွက်ဆရာဝန်ပြနိုင်မှုခက်ခဲနေပြီးကူညီပေးနေသူတွေကတော့အရေးပြားဆရာဝန်နဲ့ပြသနိုင်မှုကြိုးပမ်းနေတယ်လို့စေဝါအတွက်အလူရှင်တွေလည်းလိုအပ်နေတယ်လို့ပြောပါတယ်ခင်ဗျာ။
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆီယနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာသတင်းမီဒီယာရဲ့အခြေအနေအကြောင်းတင်ပြထားတာကိုတင်ဆက်ပေးကြပါရစေမြန်မာနိုင်ငံမှာဆီယနာသိမ်းပြီးတော့နှစ်နှစ်ကျော်လာတဲ့အချိန်မှာတော့မြန်မာသတင်းမီဒီယာရဲ့အခြေအနေဟာဖိနှိပ်မှုမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့သတင်းရယူတင်ဆက်တဲ့အခါမှာလည်းလုံခြုံရေးအပါအဝင်အကန့်အသတ်တွေအများကြီးရှိနေပါတယ်လို့အမေရိကန်ခြေစိုက်အာရှနဲ့ပစိဖိတ်လေလံရေးသုတေသနအဖွဲ့East West Center ကနေကျင်းပတဲ့မြမမီဒီယာအရေးဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်ဒေတာဆိုင်ရာသတင်းဌာနတွေရဲ့ရှင်သန်ရက်တီရေးဟာလည်းအခက်အခဲတွေရှိနေတယ်ဆိုတာကိုဆွေးနွေးခဲ့ကြပါတယ်မြမသတင်းမီဒီယာသမားတွေပါဝင်တဲ့အဲ့ဒီဆွေးနွေးပွဲကဆွေးနွေးချက်တွေအကြောင်းကိုကိုတိုင်တက်ရောက်ပြီးတော့သတင်းယူခဲ့တဲ့ကိုငိမ့်ချန်းအေးကစူးစီးတင်ပြထားပါတယ်ရှင
်မြမနိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားတွေကိုအများဆုံးထောက်သွင်းအချင်းချနေတဲ့နိုင်ငံတွေတည်းရာတစ်ခုဖြစ်တယ်ဆိုတာကိုEast West Center ကစီစဉ်တဲ့ဆက်နာသိမ်းပြီးနှစ်နှစ်အကြာမြန်မာမီဒီယာအခြေအနေခေါင်းစဉ်နဲ့ဆွေးနွေးပွဲအဖွဲ့မှာကိုဆွေးနွေးပွဲစီစဉ်သူတွေကအဓိကထားပြောသွားခဲ့ကြပါတယ်။ဒီလိုအခြေအနေရဲ့အကျိုးဆက်ဖြစ်ပြောင်းလဲသွားတဲ့မြန်မာမီဒီယာနောက်ခံမြင်ကွင်းချက်ကိုမြန်မာသတင်းသမားတွေကအွန်လိုင်းကနေပါဝင်ဆွေးနွေးခဲ့ကြတာပါ။လွတ်လပ်အမီကိုကင်းနဲ့တိုင်းရင်းသားမီဒီယာအပါအဝင်မြန်မာသတင်းမီဒီယာနဲ့နိုင်ငံတကာမီဒီယာကမြန်မာသတင်းသမားတွေပါဝင်တဲ့ဒီဆွေးနွေးပွဲမှာစစ်ပွဲပြည်ပခန့်နဲ့စစ်တပ်ရဲ့ဖိနှိပ်မှုတွေကြားကအများပြည်သူနဲ့ကမ္ဘာကသိသိနဲ့မြန်မာအရေးသတင်းတွေကိုဆက်လက်တင်ဆက်နိုင်အောင်အရင်ကနဲ့မတူတဲ့နီးလန်းတွေနဲ့သတင်းရယူပုံတွေရစ်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။ဆက်နသိန်းတော်လိုင်းရင်နှစ်နှစ်ကျော်ကြာလာချိန်မှာနယ်ဘက်တွေမှာစစ်တပ်ထိန်းချုပ်ထားနိုင်တဲ့နယ်မြေတွေအရင်ကထက်နည်းလာလို့ဒေသဆိုင်ရာသတင်းသမားတွေအနေနဲ့ပြီးခဲ့တဲ့နှစ်ကထက်သတင်းတွေကိုပိုးပြီးကြေကြေပြန့်ပြန့်နဲ့လုံလာနိုင်တယ်လို့ပြောပါတယ်။တစ်ဖက်မှာလည်းစစ်တပ်ကအင်တာနက်မိုဘိုင်းဖုန်းလိုင်းနဲ့ဆက်သွယ်ရေးနည်းပညာတွေကိုချုပ်ကန့်ထားဆဲဖြစ်လို့သတင်းအချက်အလက်အတည်ပြုဖို့ခက်ခဲနေဆဲဖြစ်ပါတယ်။မြို့ပေါ်မှာစစ်တပ်ရဲ့ဖမ်းဆီးမှုကိုစိုးရိမ်ရသလိုတိုက်ပွဲဒေသတွေမှာလည်းစစ်တပ်စစ်စီရေးတွေလေကြောင်းတိုက်ခိုက်မှုတွေတံကိုလူလူကြားကဒေသခံသတင်းတောက်တွေရင်ဆိုင်နေရလို့အကြီးဆုံးစိန်ခေါ်မှုကတော့တပ်အနေနဲ့လုံခြုံရေးပဲလို့ပါဝင်ဆွေးနွေးခဲ့သူတယောက်ဖြစ်တဲ့မစ္စမာသတင်းဌာနအက်ဒီတာချုပ်ဦးစိုးမြင့်ကပြောပါတယ
် In many cases we cannot be everywhere where there is a bomb or there is a killing or there is a news we cannot beWe and there
လုံခြုံရေးပြင်သတင်းတွေကိုဗက်မလိုက်ဖက်အချက်လက်တွေတည်ပြပြီးတင်ဆက်နိုင်မှုစီဝါရဲ့အမျက်စွန်းလုံးဝမရှိတော့တဲ့သတင်းလုပ်ငန်းတွေဆက်လက်ရှင်းသင်ရပ်တည်နိုင်မှုစိန်ခေါ်မှုတွေရှိနေတယ်လို့သတင်းရယူတင်ဆက်မှာကြုံတွေ့ရတဲ့နှီးပညာကန့်သတ်ချက်တွေအကြောင်းဦးစိုးမြင့်ကပြောသွားတာပါရုရှားရဲ့ယူကရိန်းချွတ်စစ်စတင်ပြီးနောက်ပိုင်းမြမမီဒီယာပေါ်နိုင်ငံတကာရဲ့ပံ့ပိုးမှုကလျော့နေသွားတယ်လို့လည်းသူကထောက်ပြပါတယ်ဒါအပြင်အင်္ဂလိပ်နိုင်ငံတွေကမီဒီယာတွေအနေနဲ့လည်းသူတို့နိုင်ငံတွေရဲ့နေကြားတစ်ဖက်မှာနေ့စဉ်လူတွေအသက်အိုးအိမ်စီးစိမ်ပျက်စီးနေရတာတွေကိုမျက်ကွယ်မပြုဘဲတင်ပြကြဖို့တိုက်တွန်းပါတယ်writer သတင်းဌာနရဲ့အခြေခံသတင်းတောက်မတ်ရှွန်းနိုင်ကတော့နိုင်ငံတကာမီဒီယာကြီးတွေအနေနဲ့သတင်းရယူရမှာဒေသဆိုင်ရာသတင်းဌာနမီဒီယာတွေနဲ့ဒေသခံသတင်းတောက်တွေလူထုသတင်းသမား citizen journalist တွေရဲ့အခန်းကဏ္ဍရေးပါပုံကိုဆွေးနွေးခဲ့ပါတယ
် In the difficult situations like these people were so brave and they bravely answer all our questions to us and points of our life
ဖိနှိပ်မှုတွေကြောင့်သတင်းအတည်ပြုရတာအခက်အခဲတွေရှိနေပေမဲ့ပရိပကဒေတာတွေမှာဒေတာကန်တွေကသတင်းမီဒီယာကိုအချက်လက်တွေမျှဝေရမယ်ဆိုတဲ့အသိစိတ်တတ်တွေရှိနေလို့သူတို့ခံစားနေရတဲ့ဒုက္ခတွေကြားကပဲဘုံကျဲမှုမိရှုမှုတွေကြောင့်အသက်သေဆုံးရတာတွေနဲ့အိုးအိမ်ပျက်စီးရတာတွေကိုအချက်လက်အတိအကျပြန်လည်မျှဝေနိုင်ရတယ်လို့သူ့ရဲ့သတင်းလိုက်တဲ့အတွေ့အကြုံကိုမတ်ရှွန်းနိုင်ကဆွေးနွေးသွားတာပါ။တာမန်ပြည်သူလူထုကသတင်းမီဒီယာကိုပိုးကူညီခြင်းကြသလိုသတင်းသမားတွေအချင်းချင်းအချက်လက်တွေဖလှယ်တာသတင်းရင်းမြစ်တွေမျှဝေတာတွေပိုးလုံလာကြတယ်လို့ဆိုပါတယ
်။ And even saying that I don'tThink we can report like more than 50%
of ဒီလိုနီလာနေတဲ့သတင်းတွေနေ့စဉ်လိုလိုတင်ဆက်နေကြပေမဲ့စစ်သွေးရေးနှီးပညာရစစ်တပ်ဘက်ကပိတ်ဆို့မှုတွေရှိနေလို့တကယ်လက်တွေ့မြေပြင်မှာဖြစ်ပျက်နေတာတွေရဲ့90ရာခိုင်နှုန်းကျော်လောက်ကသတင်းမီဒီယာတွေပေါ်ရောက်မလာနိုင်ဘူးလို့မတ်ရှွန်းနိုင်ကပြောပါတယ်။အစုလိုက်ပြောလိုက်တပ်ဖြတ်မှုတွေမကြာခဏဖြစ်နေပေမဲ့အထူးသဖြင့်နိုင်ငံတကာသတင်းမီဒီယာတွေမှာမြမအရေးအာရုံစိုက်ခံရမှုကနှစ်နှစ်ကျော်အကြာမှာပထမနှစ်ကတည်းကလျော့နေလာနေတာကိုလည်းပါဝင်ဆွေးနွေးသူတွေကထောက်ပြကြပါတယ်။ဒါအပြင်နေဆက်တဲ့အင်းဒီဂျင်နိုင်ငံတွေမှာခိုလုံနေရတဲ့သတင်းသမားတွေနဲ့သူတို့ရဲ့မိသားစုတွေအထူးသဖြင့်အမျိုးသမီးသတင်းသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေစာဝတ်နေရေး၊ကျန်းမာရေး၊တာသမီတွေရဲ့ပညာရေးအခက်အခဲတွေရှိနေကြောင်းလဲဆွေးနွေးကြပါတယ်။လက်ရှိမှာမြန်မာသတင်းသမား90တဲ့မနည်းဟာဖမ်းဆီးခံနေရပြီးနေစည်းမချသတင်းသမားများအဖွဲ့ RSF နဲ့သတင်းသမားကာဝေးကော်မတီ CPJ တို့ရဲ့မှတ်တမ်းတွေအရ 2021နဲ့2022ခုနှစ်တွေမှာပြည်ခါရီတွင်တပ်ဖြတ်ခံရတဲ့သတင်းသမားက3ဦးထိရှိနေပါတယ်။မြန်မာသတင်းသမားတွေသတင်းအလုတ်ဆက်လုံနိုင်မှုကဘယ်ပေါင်းစုံကအခက်အခဲတွေရှိနေတာကအဓိကစိန်ခေါ်မှုဖြစ်နေပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတော့နှစ်နှစ်ကျော်အကြာမြန်မာသတင်းမီဒီယာရဲ့အခြေအနေကိုကိုငင်းချမ်းအေးကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေမတ်လ18ရက်နေ့တောက်ကြညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါသုတဆုံလင် American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှာတော့လူခွေကာကွယ်စောင့်ရှောက်သူအမျိုးသမီးတွေရင်ဆိုင်ရတဲ့အခက်အခဲကြောင့်ကိုတင်ပြပေးထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့နှစ်နှစ်တာကာလအတွင်းမှာအမျိုးသမီးခွေလှုပ်ရှားတဲ့သူတွေလူခွေကာကွယ်စောင့်ရှောက်တဲ့အမျိုးသမီးတွေပေါ်မှာပြစ်မှတ်ထားပြီးတော့ဖိနှိပ်မှုတွေကတိတိတတ်တာပုံမှုဆိုးဝါးလာတဲ့အကြောင်းအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်မတ်လ13ရက်နေ့က CSW လို့ခေါ်တဲ့အမျိုးသမီးများဆိုင်ရာအခြေပြညီလာခံဆွေးနွေးပွဲအတွင်းသတင်းစာရှင်းလင်းပွဲတစ်ခုမှာမြမအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြခဲ့ကြတာဖြစ်ပါတယ်ဘလို့ဖိနှိပ်မှုပုံစံတွေနဲ့ကြုံခဲ့ရပါသလဲဘာကြောင့်ပို့ပြီးတော့ဆိုးဝါးတယ်ဆိုတာကိုထောက်ပြခဲ့ကြပါသလဲဆိုတာကိုတော့အဲ့ဒီမတ်လ13ရက်နေ့သတင်းစာရှင်းလင်းပွဲမှာပါဝင်ခဲ့တဲ့အမျိုးသမီးနဲ့လူခွေလှုပ်ရှားသူလည်းဖြစ်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ဦးဆောင်ကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့ Nossessel ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်ရှင်
ပါ Nossessel အခုလိုမျိုး view ကိုအချိန်ပေးတာကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့ဟောလေကျွန်မအဓိကဒီနေ့ကမေးချင်တာကလေအခုဆိုလို့ရှိရင်ဒါဟိုကုလသမဂ္ဂဌာနချုပ်မှာ CSW လို့ခေါ်တဲ့အမျိုးသမီးများဆိုင်ရာအခြေပြကော်မရှင်ပေါ့နော်သူရဲ့68ချိန်မြောက်ညီလာခံဆွေးနွေးပွဲတွေလက်ရှိမှာဒါကျင်းပနေပါတယ်ဒီ match လာဆိုလို့ရှိရင်ဒါနိုင်ငံတကာအမျိုးသမီးတွေကုန်ပြူတဲ့လာလေဖြစ်တဲ့အခါကျတော့ဒီလိုလာထဲမှာနှစ်ဆင်ကျင်းပနေတဲ့ CSW စီဝေးပေါ့နော်ဆိုတော့ဒီစီဝေးမှာမြန်မာနိုင်ငံကအမျိုးသမီးခွင့်ရေးလှုပ်ရှားတဲ့သူတွေလည်းဒီမှာတက်ရောက်ပြီးတော့ဆွေးနွေးပြောဆိုတာတွေလည်းကျွန်တော်တို့တွေ့ပါတယ်ဒီထဲမှာဒါ Nossessel ဆိုလို့ရှိရင်လည်း WLB အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကိုစားပြုပြီးတော့ပေါ့နော်မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခြေအနေကိုလာရောက်ဆွေးနွေးတင်ပြနေတယ်ဆိုတော့ဒီနှစ်မှာဒါဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ match လာ73ရက်နေ့တုန်းကကုလသမဂ္ဂမှာဒီမြန်မာအမျိုးသမီးတွေပါဝင်တဲ့ဒင်းစာရှင်းလင်းပွဲတည်းရဲ့လုပ်တဲ့အချိန်မှာ Nossessel ပြောသွားတာကိုကျွန်တော်သတိထားမိပါတယ်မြန်မာနိုင်ငံမှာရှိတဲ့လူခွေကာကွယ်စောင့်ရှောက်တဲ့မျိုးသမီးတက်ကြွလှုပ်ရှားသူတွေလူခွေတက်ကြွလှုပ်ရှားသူအမျိုးသမီးတွေပို့ပြီးတော့ပြစ်မှတ်ထားပြီးတော့တိုက်ခိုက်ခံရတယ်ဆိုတာမျိုးသူတို့ခံရတဲ့အခြေအနေတွေပိုဆိုးလာတယ်ဆိုတာမျိုးတင်ပြသွားတာကျွန်မတွေ့ပါတယ်ဆိုတော့ဒါနဲ့ဆက်ဆက်ပြီးကျွန်မမေးချင်တာကဆိုတော့ဘလို့အခြေအနေတွေပိုဆိုးလာတာလဲအဲ့ဒီဘလို့ပုံစံမျိုးနဲ့သူတို့အပေါ်မှာအကြမ်းဖက်မှုတွေဖိနှိပ်မှုတွေပိုဆိုးလာတယ်လို့ပြောနိုင်တာပါလဲရှင
့်ဟုတ်ကျမတို့တက်ကြွလှုပ်ရှားတဲ့မျိုးသမီးတွေဆိုရင်တချို့ဆိုရင်ဒီ IDP တွေကိုသွားရောက်ကူညီပံ့ပိုးတာတွေရှိတယ်ပြီးလို့ရှိရင်လည်းဒီလူခွေးရေးဆန္ဒထောက်ထားမှုနဲ့ပတ်သက်တဲ့တခြားကိစ္စရတွေပေါ့နော်ဒီတခြားသောမျိုးသမီးတွေကိုဝန်ဆောင်မိခင်တွေကိုဝန်ဆောင်မွေးကိစ္စမိခင်တွေကိုကူညီပံ့ပိုးရတဲ့အနေအထားမှာဒီသွားလာတိုင်းမှာတစ်ခါကျလို့ရှိရင်မရောက်ခင်မှာသူနေရွှေ့ရတယ်ပေါ့နော်ခဏလေးနဲ့ရွှေ့ရပြောင်းရတာတွေရှိတယ်ပြီးလို့ရှိရင်အမြဲတမ်းဒီတတိအချက်လက်တွေကိုလိုက်နေရတာတွေ့ရတယ်ပြီးလို့ရှိရင်သူတို့တယောက်ကိုပဲလိုက်နေတာမဟုတ်ဘူးသူတို့ရဲ့မိသားစုပေါ့နော်နောက်မှနေတဲ့မိသားစုတွေကိုပါလိုက်ပြီးတော့ချိတ်ချောင်းတာတွေကြုံတွေ့ရင်ဆိုင်နေရတယ်နောက်တစ်ခုသူတို့တွေရဲ့ဘဝလုံခြုံရေးအမခါကသူတို့ဘယ်သူစီမှမမရှိဘူးပေါ့နော်ဆိုတဲ့အခါကျတော့သူတို့ရေဆိုင်ဖြတ်တားနေရတဲ့အခက်အခဲတွေကဒီနေ့ထက်ဒီနေ့ပိုခက်ခဲလာတဲ့အနေအထားတွေကိုကျွန်မတို့တွေ့ရတယ်ပေါ့နော်။ဤပညာပိုက်ရလည်းဖုန်းနံပါတ်ဆိုလည်းဖုန်းနံပါတ်ပြီးလို့ရှိရင်လည်းဒီဖုန်းတွေပါတယ်ပေါ့နော်။စစ်ဆေးတာတွေချက်လောက်တာတွေကအရာကြက်တက်လာတဲ့အနေအထားတွေလည်းတွေ့ရတယ်ပေါ့နော်
။ Okay. ဆိုတော့ လူခွေကိုကာကွယ်စောင့်ရှောက်တဲ့အမျိုးသမီးတွေပေါ့နော်သူတို့ရင်ဆိုင်ရတဲ့အခက်အခဲပေါ့ကျွန်တော်အခုနော်ဆက်ဆက်ပြောသားသလိုဆိုလို့ရှိရင်ဒီချင်းလေးကပိုဆိုးလာတယ်ဆိုမြန်မာနိုင်ငံမှာဒီလိုတက်ကြွလှုပ်ရှားတဲ့လူခွေကိုကာကွယ်စောင့်ရှောက်ဖို့ကြိုးစားတဲ့အမျိုးသမီးတွေရောဘလောက်များများရှိနေပါလဲ
ကျမတို့ခမချင်းပေါ့နော်ကျမတို့ဒီ2021ရဲ့အာနာစာသိမ့်မှုမှာကျမတို့ဘာမှနားမလည်တဲ့အမျိုးသမီးဒူးတွေတောင်မှဒီစစ်အာဏာရှင်အောက်မှာမနေနိုင်တဲ့အတွက်ကြောင့်ထပ်ပြီးတော့သူတို့ပါဝင်နိုင်တဲ့အခန့်ကဏ္ဍတွေကိုကျမတို့တွေ့ရတယ်ပေါ့နော်ကျမတို့80ရာခိုင်နှုန်းပေါ့နော်ကိုကျမတို့ခံမထားပါတယ်အဲ့ဒီမှာဆိုရင်ကျမတို့
80ရာခိုင်နှုန်းဆိုတာကဘာရဲ့80ရာခိုင်နှုန်းမှာလဲ
အမျိုးသမီးရဲ့80ရာခိုင်နှုန်းပေါ့နော်အမျိုးသမီးလူဦးရေ80ရာခိုင်နှုန်းအမကျမတို့သူတို့အခန့်ကဏ္ဍတောင်းပေါင်းစုံနဲ့ပါဝင်နေပါတော့တချို့ဆိုရင်လည်းဒီစန္ဒပြတဲ့အထက်မှာပါဝင်တက်ကြွဆိုတာပါဝင်လှုပ်ရှားတယ်တချို့ဆိုရင်လည်းလူခွေရေးဆရာကိစ္စရတွေကိုဒီအချက်လက်ကောက်ယူတာတွေရောပြီးလို့ရှိရင်လည်းကျမတို့ဒီအထူးသဖြင့်ဒီ Women Human Right Defender ပဲပြော Human Right Defender တွေကိုကူညီပံ့ပိုးတာပဲပြောဒီ IDP တွေကိုကူညီပံ့ပိုးတာပဲပြောဒီတချို့ဆိုရင်လည်း CDM ထဲပါဝင်ပြီးတော့ကူညီပံ့ပိုးတာပဲပြောပါတော့ဆိုတော့ကျမတို့ဒေါပေါ့ဆုံမှာအမျိုးသမီးတွေရဲ့ပါဝင်မှုအင်အားကကျမတို့80ရာခိုင်နှုန်းပေါ့နော်တွေ့ရတယ်ပေါ့နော်ခမထားတယ်ပေါ့နော်ဆိုတော့ကျမတို့ဒီများသောအဖြစ်ကြည့်ကြည့်လိုက်လို့ရှိရင်ဒီအစုအားစုဖြစ်ပေါ့နော်ဒီတနေရာတနေရာမှာကြည့်လိုက်လို့ရှိရင်လည်းအမျိုးသမီးဥဆောင်မှုကနေရာတိုင်းလိုလိုရှိတယ်ဒီခြေရဲ့စေအာနာတိတ်မှုမှာကျမတို့အမျိုးသမီးတွေကဥဆောင်တဲ့နေရာမှာအမျိုးမျိုးပေါ့နော်တချို့ဆိုရင်လည်းဒီသူကာနာနဲ့သူပါဝင်နေတဲ့အနေထားနိုင်ငံရေးဆိုလဲနိုင်ငံရေးဒီ advocacy ပေါ့နော် CEO လို့ဆောင်ရေးဆိုလဲ CEO လို့ဆောင်ရေးပြီးလို့ရှိတကယ်အောက်ခြေမှာကူညီပံ့ပိုးမှုတွေလုပ်တဲ့အခါမှာအမျိုးသမီးတွေရဲ့ဥဆောင်မှုအခန့်ကဏ္ဍမှာရှိနေတာကိုကျွန်တော်တို့အများကြီးတွေ့ရပါတယ်ဟုတ်
ကျတော့ဟိုစစကပြောသွားတယ်လို့ပေါ့နော်အမျိုးသမီးလူခွေကောက်ွယ်ဆောင်ရှောက်တဲ့သူတွေပေါ်မှာဖိနှိပ်မှုတွေတင်းကျပ်မှုတွေပို့ပြီးတော့များလာတဲ့အခေါ်ပေါ်မှာသူတို့စိန်ခေါ်မှုတွေပို့များလာတယ်လို့ပြောပါတယ်ဆိုတော့ဒီလိုစိန်ခေါ်မှုများလာတဲ့အပေါ်မှာအမျိုးသမီးတွေရဲ့ပါဝင်မှုကျသွားတာမျိုးရောရှိပါလား
ကျမတို့တည်ရတလောက်ပေါ့နော်ကျမအထူးသဖြင့်ကျမတို့ဖွဲ့စည်းကနေတစ်စစ်ဆိုရင်မကြလာပဲနဲ့များလာတယ်ပေါ့နော်များလာတယ်ဘာလို့ဆိုတော့ကျမတို့ကဒီ Women Human Rights Defender တွေကိုလည်းထောင်နေချီပန်ပိုးကူညီမှုတွေလုပ်တယ်ပြီးလို့ရှိရင်လည်းတချို့ CDM တွေကိုလည်းပန်ပိုးတယ်ပြီးလို့ရှိရင်လည်းကျမတို့ဒီစစ်ပွဲဖြစ်တဲ့နေရာတိုင်းမှာကျမတို့အတက်နိုင်ဆုံးဒီလူသားချင်းစာနာထောက်ထားမှုတွေကူညီတဲ့အခါမှာကျမတို့ local community တွေကပေါ့နော်ဒီအထူးသဖြင့်အောက်ခြေမှာရှိနေတဲ့မြင်းပြည်မှာရှိနေတဲ့သူတွေနဲ့ချိတ်ဆက်ဆောင်ရွက်ရတာဖြစ်တဲ့အတွက်ကြောင့်ကျမတို့အများကြီးကိုညီပပချင်တဲ့သူတွေလည်းရှိတယ်လို့ဒီတော်လာရေးထဲမှာတော့တနေရပါဝေမယ်ဆိုရင်ပါဝေသွားမယ်ဆိုတဲ့ခံယူချက်တွေအများကြီးကြားနေရတယ်ပေါ့နော်ပြီးလို့ရှိရင်တို့ရဲ့ခံယူချက်တွေကဆက်ရှိနေသေးတဲ့ဟာကိုလည်းကျွန်တော်တွေ့ရတယ်ပေါ့နော်ဟုတ်ကဲ
့အဲ့တော့ဒီလိုအချက်တဲစိန်ခေါ်မှုတွေပို့ဆိုးလာတဲ့အချိန်မှာတော့မှပဲအမျိုးသမီးတွေကဒီလိုအခက်ခဲကြားရပဲပို့ပြီးတော့ပါဝင်လာတယ်လို့ဟိုဆိုတဲ့အခါကျတော့ဘာကြောင့်ဒီလိုဖြစ်လာလဲလို့ထင်လဲ
ဟုတ်ကဲ့ကျမတို့အစောနာကျမပြောသလိုမျိုးပေါ့နော်ကျမတို့အမျိုးသမီးတွေကအရင်တော့ဆိုရင်ဒီလိုမျိုးတော်လာရေးတို့နိုင်ငံရေးတို့ကအမျိုးသမီးတွေနဲ့မဆိုင်ဘူးဆိုတဲ့ဟာတွေကရိုက်တွေ့ခံရတယ်ပေါ့နော်ဒါပေမဲ့ဒီချိန်မှာကျမတို့ဓာရီကိုတိလာပိုတိလာကြတယ်လို့ကျမတို့ကမြင်တယ်ပေါ့သူတစ်ဖြစ်တမန်အမျိုးသမီးတွေတောင်မှပေါ့နော်အော်ကျမတို့ဒီချိန်မှာဒီတိုက်နေလို့မရတော့ဘူးပေါ့နော်တနိုင်ငံလုံးကလည်းအသက်ပေးတဲ့လူပေးပြီးတော့ဒုက္ခဆင်းရဲခံတဲ့လူခံပါတော့ပြီးလို့ရှိရင်လည်းအမျိုးမျိုးသောအခန့်ကဏ္ဍမှာပါဝင်နေကြတဲ့အနေထမှာသူတို့တွေရဲ့သူတို့ကိုလည်း motivation ပါတော့သူတို့ရဲ့ motivation ကိုမြင့်တည်စေတယ်လို့လည်းကျမယူဆတယ်လို့သူတို့ဖိနှိပ်မှုအောက်မှာဘယ်ဖိနှိပ်မှုအောက်မှာကိုမှမနေချင်တော့တဲ့ခံစားချက်ပါတော့ဒီစစ်တပ်ကိုအပြတ်ရှိဖို့ပေါ့နော်အပြတ်ဖြိုဖို့ဆိုတော့စိတ်ဓာတ်ခွန်အားတွေနဲ့motivation တွေနဲ့ဒီတော်လာရေးထက်ကိုပါဝင်နေကြတယ်လို့တော့ကျွန်မကတော့ယူဆတယ်ပေါ့နော
်ဒီလိုမျိုးအမျိုးသမီးတွေကိုနိုင်ငံတကာအနေနဲ့ထိထိရောက်ရောက်ဘယ်လိုပုံစံမျိုးနဲ့ကာကွယ်ရင်တော့ဒီလိုကာကွယ်နိုင်ပါတယ်ဆိုတာမျိုး အခုတက်နေတဲ့ဒီ CSW အစီအဝေးမှာကိုယ်တိုင်ဘယ်လိုအချက်လက်တွေကိုတိုက်တွန်းပြီးတော့တောင်းဆိုခဲ့တာရှိပါလဲ
။ကျမတို့အထူးသဖြင့်ဒီခရီးစဉ်ပေါ့နော်။ဒီခရီးစဉ်မှာကျမတို့ဒီအမျိုးသမီးရေးကိစ္စရတစ်ခုပဲကျမတို့လာပြီးတော့တင်ပြဆွေးနွေးတာမဟုတ်မကဘူးပေါ့နော်။ကျမတို့တစ်ဖက်မှာလည်း CSW နဲ့ပတ်သက်တဲ့အစီအစဉ်တွေကိုပါဝင်သလိုတစ်ဖက်မှာလည်းကျမတို့တွေ့သည့်တွေ့ထိုက်တဲ့ဒီတာဝန်ရှိသူတွေပေါ့နော်ဒီနိုင်ငံတကာတာဝန်ရှိသူတွေကိုတွေ့ပြီးတော့ကျမတို့ရဲ့အမျိုးသမီးတွေကဒီချိန်မှာဟိုစအနာရှိကိုပဲကျမတို့တိုက်တာမကဘူးနော်ကျမတို့အဖို့ဝါဒကြီးစိုးမှုတွေကိုလည်းကျမတို့တိုက်တာဖြစ်သလိုကျမတို့ကဒီချိန်မှာနေရာတိုင်းမှာအခန့်ကဏ္ဍတိုင်းမှာဒီတော်လှန်ရေးထဲမှာပါဝင်နေကြတယ်ပေါ့နော်ကျမတို့နိုင်ငံရေးပြဿနာတွေဖြေရှင်းတဲ့နေရာမှာအမျိုးသမီးတွေအရေးကြီးတယ်ဥဆောင်နိုင်တယ်ပါဝင်ရမယ်ဆိုတဲ့အခြေအနေတွေကိုလည်းကျမတို့အများကြီးပြောဆိုဖက်လှယ်ပေးတာတွေလည်းရှိတယ်ပေါ့နော်ပြီးလို့ရှိရင်လည်းအထူးသဖြင့်ကျမတို့မြန်မာနိုင်ငံရဲ့ပြဿနာဒီနိုင်ငံတကာရဲ့ပြဿနာဖြစ်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ကျမတို့ဒီစစ်အာဏာရှင်ကကျမတို့အဟိုအရင်ကတည်းကရာဇဝမှုတွေကိုကျူးလွန်ခဲ့တဲ့အာဏာရှင်တွေပဲပေါ့နော်ကျမတို့လွန်ခဲ့တဲ့80နှစ်ကတည်းကဒီရာဇဝမှုကိုကျူးလွန်တဲ့ကြက်ဖက်စစ်တပ်တွေဖြစ်တယ်ပေါ့နော်ဆိုတဲ့ခါကျတော့သူတို့တွေကဒီနိုင်ငံတကာရဲ့ဥပဒေကိုချိုးဖောက်တဲ့သူဖြစ်တဲ့အတွက်ကြောင့်နိုင်ငံတကာမှာတာဝန်ရှိတယ်ဒီတရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုအတွက်ကိုနိုင်ငံတကာရဲ့ရန်တရားနဲ့ကိုက်တွယ်ဖြစ်ရှင်းမှသာလေရမယ်ဆိုတဲ့ဟာကိုလည်းကျမတို့ပြောဆိုဆွေးနွေးတိုက်တွန်းတယ်ပြီးလို့ရှိရင်လည်းဘယ်အာဏာရှိမဆိုကိုကျမတို့ကအမျိုးသမီးတွေကဆက်တော်လာနေမယ်ပေါ့နော်ကျမတို့ဒီဘယ်အာဏာရှိမှမရှိစေချင်ဘူးလို့ဘယ်အဖို့ဝါဒကြီးစိုးမှုအောက်မှာလည်းမရှိစေချင်တော့ဘူးပေါ့နော်ဆိုတော့ကျမတို့ရဲ့ဒီအမျိုးသမီးတော်လာရေးခန့်ခန့်တွေလည်းအများကြီးပြောဆိုခလေပေးခဲ့
မကင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်ဆက်ပြီးတော့တူတာဆောင်လင်အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့ကဘာသုံးငွေကြေးစနစ်အမေရိကန်ဒေါ်လာခိုင်မာအကောင်းအောင်လို့အစိုးရဘက်ကဘယ်လိုဆောင်ရွက်ခဲ့ပါသလဲဘန်တွေကိုဘယ်လိုထိန်းကျောင်းပါသလဲဆိုတာနဲ့ဘန်စနစ်ကိုယုံကြည်ကြည်နဲ့သုံးဆွဲနိုင်အောင်ဘန်တွေအခက်ခဲကြုံလာတိုင်းမှာအစိုးရကဘယ်လိုဝင်ရောက်ထိန်းကျောင်းပါသလဲဆိုတာတွေကိုကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကပါမောက္ခဒေါက်တာမင်းမင်းတော်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်
ကယ်လီဖိုးနီးယားပြည်နယ်ကနည်းပညာကုမ္ပဏီတွေအခြေစိုက်ရာဆီလီကွန်ဗယ်လီကဆီလီကွန်ဗယ်လီဘန်ပြိုတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ဗန်မန်ငွေရသူတွေဟာသူတို့အထောက်ငွေတွေကိုပြီးခဲ့တဲ့သတင်းပတ်ကလေးကပြန်လာထုတ်ယူနေကြပါတယ်။ဒါပေမဲ့လည်းငွေကြေးစနစ်အပေါ်အာမခံထားတဲ့ American ဆိုရကတော့ပြည်သူတွေမစိုးရိမ်ကြဖို့နဲ့သူတို့အနှံထားတဲ့ငွေတွေပြန်ရပါစေမယ်လို့တနင်္လာနေ့ကအခုလိုပြောပါတယ်
Americans can have confidence in it အသုံးပြုတာကြောင့်နင်နာဆုံးရှုံးမှုမရှိစေရဘူးဆိုတာအမေရိကန်တွေယုံကြည်စိတ်ချထားနိုင်ပါတယ်။အနှံထားတဲ့ငွေတွေလိုအပ်တဲ့အချိန်မှာပြန်ထုတ်ယူဖို့ရှိနေမှာပါ။အသေးစားလုပ်ငန်းရှင်တွေအနေနဲ့လည်းဒီဘဏ်တွေမှာအနှံထားတဲ့ငွေတွေနဲ့သူတို့ဝန်ထမ်းတွေကိုလစာပေးနိုင်ပါလိမ့်မယ်။ဝန်ထမ်းတွေဟာလည်းသူတို့လစာရမယ်ဆိုတာကိုတည်ထားကြမယ်ဆိုရင်အလုံးအသက်ဖြောင်းဖြောင်းရှူနိုင်ပါလိမ့်မယ်။
နယူးယောက်ခြေစိုက် signature ဘန်လဲပြိုလဲခဲ့တာပါဘန်တွေပြိုလဲတဲ့ဆိုတာကိုသိသိချင်းမှာပဲဘန်နာကြီးဌာနနဲ့တာဝန်ရှိသူတွေကဒီဘန်တွေကိုချက်ချင်းဝင်ရောက်ထိန်းချုပ်ခဲ့တယ်လို့လဲသမရကပြောပါတယ်အသေးစားလုပ်ငန်းရှင်တွေနဲ့တာမန်ဘန်အကောင့်ဖွင့်သူတွေရဲ့အနှံထားငွေတွေပြန်ထုတ်ပေးနိုင်ဖို့အစိုးရကအာမခံထားပေမဲ့လဲ stock share လို့ငွေကြေးပမာဏတော်တော်များများရင်းနှီးမြှုပ်နှံထားသူတွေကတော့သူတို့ငွေတွေပြန်ရမှာမဟုတ်ပါဘူးရင်းနှီးမြှုပ်နှံတဲ့ငွေဖြစ်တာကြောင့်အမျက်ရနိုင်တယ်လို့အရှုံးလဲရင်ဆိုင်ရနိုင်တာကိုလက်ခံပြီးရင်းနှီးမြှုပ်နှံတာကြောင့်လို့ဆိုရတယ်ဘဏ်တွေအခုလိုဘာကြောင့်ပြိုလဲသလဲဆိုတာကိုစီးပွားရေးပညာရှင်တူကအခုလိုပြည့်ပြည့်စုံစုံရှင်းပြပါဗျာဘာ
လို့ဖြစ်လဲဆိုတော့သူက state chartered bank လဲဖြစ်တယ်ဒီ Silicon Valley မှာလဲရှိတဲ့အတွက်ကြောင့်မလို့ဒီ startup company တွေနဲ့ဒီ venture capital ဟိုဘော company တွေကနေပြီးငွေကိုသူတို့ကဒီအားပိုးပြီးနေရတဲ့ bank ပေါ့နော်ဆိုတော့လုံခဲ့တဲ့ကစပြီးတော့ဒီ startup company တွေကဒီ silicon valley bank မှာဒီပတ်စံသိမ့်ပြီးတော့မထက်စီးနိုင်ခဲ့တော့ပေါ့နော်အငွေတွေကနည်းလာပြီးတော့ထုတ်ငွေတွေကများလာတယ်ဆိုတော့ထုတ်ငွေတွေများလာတော့ဒီ bank ဒီ silicon valley bank မှာသူတို့မှာရှိတဲ့ဒီ US government ရဲ့ bond တွေကိုထဟိုစပြီးတော့ရောင်းရတာပေါ့ဆိုတော့ bond price နဲ့ the interest rate ga they are inversely related so the federal reserve ga since the last year they are where they have been raising the interest rate for 8 times to fight the inflation poly very high inflation that we have in this country so the interest rate ga khana khana yan ko tat la pi lo ဟိုတက်လာခဲ့တော့ဒီ bond price တွေကအရန်ကိုကျသွားတယ်ဒါပေမဲ့လို့ဒီ Silicon Valley Bank ကပတ်စံဒီဒီလိုရအရန်ထုတ်ရတဲ့အကြောင်းလို့ထုတ်ငွေတွေအတွက်ပတ်စံလိုအပ်တဲ့အကြောင်းလို့သူတို့ကစပြီးရောင်းသွားတော့ရောင်းသွားတော့ဒီအချုံးခံပြီးတော့ရောင်းသွားတော့ဆိုတော့ဒီမှာပထမဆုံးတော့နည်းနည်းစပြီးရှုံးနေရှုံးနေနောက်ပြီးတော့အရန်ကိုချုံလာတဲ့အတွက်ကြောင့်မလို့ဒီအချိန်တော်တော်များများလဲကျသွားတော့ဒီပိုင်ဆိုင်မှုတွေအရန်ထိုးပြီးတော့ကျသွားတာပေါ့ဆိုတော့ပိုင်ဆိုင်မှုတွေကကျဟိုပါကျသွားတယ်ဒါမလို့ဒါမလို့သူတို့မှာတာဝန်ဟိုဘာတာဝန်ခံထားရတဲ့ပတ်စံတွေကအများကြီးရှိသေးတော့ဒီအဲ့ဒီပတ်စံတွေကိုပြန်ပြီးတော့မပေးနိုင်တော့တဲ့အခြေအနေမျိုးဖြစ်သွားတာပေါ့
ပြီးခဲ့တဲ့သတင်းပတ်တောက်ချာနေမှာပဲ Silicon Valley Bank ရဲ့ထိတ်တန်းတာဝန်ရှိသူတွေကိုအလုတ်ကရက်ဆဲခဲ့ပြီးဘန်တွေရဲ့ Armagan Corporation FDIC တာဝန်ရှိသူတွေကဘန်ကိုဝင်ရောက်ထိန်းချုပ်ပါတယ် Signature Bank ကိုတော့ပြီးခဲ့တဲ့သတင်းပတ်ကမှအလားတူဆောင်ရွက်ခဲ့တာပါဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုအရေးယူမှလည်းဖြစ်ပါတယ်ဘန်ပြိုလဲပြီးနောက်ဘန်မအနန်ထားသူတွေရဲ့ငွေကြေးကိုအစိုးရကပြန်ပေးတယ်ဆိုတာမှာအခွန်တန်းပြည်သူတွေရဲ့ငွေကိုသုံးစွဲမှာမဟုတ်ကြောင်းတာဝန်ရှိသူတွေကပြောထားပါတယ်ဘန်ပြိုလဲပြီးတဲ့နောက်အနန်သူတွေမဆုံးရှုံးအောင်အစိုးရကစီမံထားပုံနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါတယ
်ဒီ1930နဲ့33ခုကြားထဲမှာဘာဖြစ်လဲဆိုတော့ဒီ Great Depression ဆိုတာပေါ့နော်ဒီ Great Depression ဆိုတဲ့ဒီစီးပွားရေးအရန်ကိုကြဆုံးမှုကြီးဖြစ်ခဲ့တယ်။အဲ့ဒီကြဆုံးမှုကဖြစ်ခဲ့တဲ့အချိန်အတော်အတွင်းမှာဘန်ပေါင်းဒီ9000နီးပါးပဲပေါ့နော်9000နီးပါးပဲဒီပျက်စီးသွားတာပေါ့ဆိုတော့ဘန်ကြီးပျက်စီးသွားတယ်ဆိုတော့ဒီ deposit လုပ်ထားတဲ့ဒီဘန်မှာပတ်စံအပ်ထားတဲ့လူတွေအားလုံးကသူတို့ရဲ့ပတ်စံတွေအားလုံးကျဟိုဆုံးရှုံးသွားတာပေါ့နော်ဆိုတော့အဲ့ဒီအချိန်မှာဒီအဲ့လိုမျိုးထပ်ပြီးတော့မဆုံးရှုံးအောင်ဆိုပြီးတော့ဒီ1933ခုနှစ်မှာဒီ banking act of 1933ဆိုတာကိုလုပ်ခဲ့တယ်အဲ့ဒါကဘာသဘောလဲဆိုတော့ဒီ federal deposit insurance corporation ဆိုတဲ့ဒီ FDIC ဆိုတာကိုဖန်တီးခဲ့တာပေါ့เนาะဒါကြောင့်ဟုတ်လို့ဒီ1934ခုနှစ်ကစပြီးတော့ bank တွေကသူတို့မှာဒီအချိအနိုင်ရရှိထားတဲ့အငွေများအတွက် armagan insurance ကိုဝယ်ရပါတယ်ဆိုတော့အခုလောလောဆယ်ဆုံးခဲ့လို့ရှိရင်ဒီဘယ်လောက်ထိဝယ်ယူရလဲလဲဆိုတော့ဒီ one account ပေါ့နော် one individual အတွက်ဒီ FDIC ကဒီဒေါ်လာ nothing guarantee insured တော့ပါတယ
်ဘန်တွေက FDIC ကိုအာမခံကြေးပေးတဲ့ငွေတွေကနေပြန်ပေးမှလို့ဆိုရတယ်အမေရိကန်ပြည်ထောင်စုက16ခုမြောက်အကြီးဆုံးဘန်ဖြစ်တဲ့ Silicon Valley Bank ဟာ2019ခုနှစ်ကုန်ပိုင်းတုန်းကဒေါ်လာ81ဘီလီယံပမာဏရှိခဲ့ရာကနေ2022မတ်လကုန်မှာ3ဇပမာဏဘီလီယံ220ပမာဏအထိရှိလာတာပါဒါပေမဲ့48နာရီတွင်ပြိုလဲခဲ့ရာကနေတခြားဘန်တွေကိုရက်ခတ်မှုမရှိအောင်အစိုးရတာဝန်ရှိသူတွေကစီမံထားတယ်လို့ဆိုပါတယ်ဘန်တွေရဲ့ရှေ့လာလာနဲ့ပတ်သက်ပြီးတော့အခုလိုသုံးသပ်ပြောဆိုပါတယ
် Well ဘာတွေဆက်ပြီးတော့ဖြစ်လာနိုင်လဲဆိုတော့ဒီ regional banks တွေကတော့ဒီ regional bank ဆိုတာဒီ state chartered bank ပေါ့နော် state chartered bank ဆိုတာဒီကိုယ့်ရဲ့ state လေးမှာပဲဒီ asset လေးနည်းနည်းလေးတွေနဲ့ဒီပိုင်ဆိုင်မှုနည်းနည်းလေးတွေနဲ့ operate လုပ်နေတဲ့ bank လေးတွေကတော့သူတို့ရဲ့ဒီ interest rate ဒီ exposure ကတော့တော်တော်လေးကိုစိုးနေမှာပေါ့เนาะဒါကြောင့်မလို့ပဲမနေ့ကလည်းဒီ banks the bank stocks they just you know they have been hammered bigger banks their assets are all quite solid but တကယ်လို့များတာဒီ federal reserve က interest rate ကိုချက်ပြီးတော့နည်းနည်းချက်တိုးပြီးတော့the unemployment rate that try to you know if they can continue to keep the unemployment rates quite stable then the banking system as a whole in America may not be negatively impacted ဒါပေမဲ့လို့တခုပဲရှိတာကကျမတို့အားလုံးလည်းသိတဲ့အတိုင်းပဲအမေရိကမှာ interest rate ကတော့ဒီ federal reserve ကထပ်ပြီးတော့နည်းနည်းပပတော့ထပ်ပြီးတိုးမှာကိုဆိုတော့ထပ်တိုးခဲ့လို့သာဒီ unemployment rate ပေါ့ဒီအလုပ်တွေလူတွေတော်တော်များများအလုပ်တွေပြုတ်ကြမယ်စပြီးတော့ပြုတ်ကြမယ်ဆိုကြလို့ရှိရင်တော့the banking system is very possible that they will be negatively impacted yeah
2008ခုနှစ်တုန်းကလို့စီးပွားပြက်ကက်မဆက်ရအောင်သမရဘရက်ဥပါမနဲ့ဒုသမရဂျိုးဘိုင်ဒန်လက်ထက်တုန်းကဘန်တွေအပေါ်ပိုးပြီးတော့တင်းကျပ်တဲ့စီးမင်းတွေချမှတ်ခဲ့ပါတယ်ဒါပေမဲ့လည်းဒေါ်နယ်ထရမ့်လက်ထက်မှာဒီစီးမင်းတွေကိုပြန်ဖြေလျှော့ပေးခဲ့တာပါဒ ခုခါမှာအမေရိကန်လုပ်ငန်းခွင်တွေမထိခိုက်အောင်ဘန်တွေအပေါ်တင်းကျပ်တဲ့စီးမျဉ်းတွေပြန်ချပန်ဖို့ကွန်ဂရက်စ်ကိုတိုက်တွန်းမဲ့အကြောင်းသမ္မတဘိုင်ဒန်ကလည်းပြောထားပါတယ်ခင်ဗျာ
။ကိုအောင်တင်ဆက်ပေးခဲ့တဲ့တူတာဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ဂျပန်နျူကလ িয়ার ဓာတ်ပေါင်းဖိုပျက်စီးမှုကနေထွက်လာတဲ့ရေစိုးအန္တရာယ်တွေအကြောင်းကိုဒေါခင်မျိုးသက်ကတင်ပြပေးထားတာရှုစားနာဆင်ပါရှင်။
ရင်နဲ့ဆူနာမီရေလိုင်းတွေကြောင့်ဖူကူရှိမာဒိုင်းချီနျူကလ িয়ার ဓာတ်ပစ္စည်းအောင်ပျက်စီးခဲ့တာ12နှစ်ရှိပါပြီ။ရေဒီယိုတက်တိကျဓာတ်ပစ္စည်းတွေနဲ့အစိတ်တက်နေတဲ့ဆဲယုံထွက်ရေစိုးတွေကိုတန့်စင်ပြီးပင်လယ်ထဲကိုပြန်ပြီးဆန့်ပစ်ဖို့ဂျပန်အာဏာပိုင်တွေကလုပ်နေတာ။ရေစိုးဆန့်ပစ်ရမယ့်အလုပ်ဟာအမတန်ထိတ်လန့်စရာကောင်းတဲ့ဓာတ်ပစ္စည်းအောင်ပိတ်သိမ်းတဲ့အလုပ်လို့စိန်ခေါ်မှုမရှိပေမဲ့အချိန်ယူပြီးလုပ်ရမယ်။ခက်ခဲတဲ့အလုပ်လည်းဖြစ်ပါတယ်။ဆွန့်ပြစ်မဲ့ရေအတွက်စိတ်မပူရအောင်တည်တည်ချာချာလုပ်နေတယ်လို့တိုကျိုလျှက်စစ်ဆွမ်းအင်ကုမ္ပဏီတက်ကိုပြောခွင့်ရတိုမိုဟီကိုမာယူဇူမီကပြောပါတယ
်။ဆာကနာနိုစီကူစကန်ですがこれはその
ဒီရေတွေကိုအန္တရာယ်မရှိလို့ကျွန်တော်တို့ဆွန့်ပြစ်တယ်ဆိုတာလူတွေထင်ထင်ရှားရှားမြင်ရအောင်ငါးတွေမွေးပြီးစမ်းသပ်ပြတာပါ။တန့်စင်ထားတဲ့ဒီရေတွေကသရဝါဒီကိုတကယ်တမ်းဘာမှအန္တရာယ်မပေးဘူးဆိုတာသိရအောင်လုပ်ပြတာပါ။
ဒီတပန်းပေါ်ကထွက်တဲ့ရေတွေအန္တရာယ်ကင်မကင်ဆန်းစစ်တာရေနမူနာယူတာတွေကိုလုပ်ဖို့အတွက်ရေလောင်ကန်ကြီး30ရှိပါတယ်။တန့်စင်ပြီးရေစိုးတွေကိုဆွတ်မပစ်ခင်နောက်ဆုံးအဆင့်စစ်ဆေးရမှာဖြစ်ပြီးလိုအပ်တဲ့တန့်စင်မှုတွေလုပ်ပြီးရင်တော့အစိတ်အပျက်စီးပါဝင်မှုအားပျော်အောင်ကွန်ကရစ်ကန်ထဲမှာလုပ်ပေးမှာဖြစ်ပါတယ်။ဒီကန်ဟာနွေဦးပေါက်လောက်မှာအဆင့်အဆင့်ဖြစ်မယ်လို့စေုံတာဝန်ခံကပြောပါတယ်။2021 March 17ရက်ကပြင်းအားကိုးရှိတဲ့ငြင်းရင်နဲ့အတူဆူနာမီရေလှမ်းကြီးတွေကစိတ်ယုံရဲ့လျှက်စဖြန့်မြင့်မှုနဲ့အေးအေးဘေးစနစ်တွေကိုဖျက်ဆီးလိုက်တာကြောင့်ဓာတ်ပေါင်းပုံအမှတ်1 2နဲ့3တို့ပျော်ကျပျက်စီးပြီးရေဒီယိုတက်တိကျဓာတ်တွေပြန့်သွားတဲ့အန္တရာယ်ကြောင့်ရတာကြောင့်ဒီအတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့တက်ကိုရေစိုးတန့်စင်ရဲ့တာဝန်ခံဂျူနီချီမတ်ချူမိုတိုကပြောပါတယ်
敷地の中で廃炉をやり遂げる。それから放射線の影響
を。ちょっとリセヨンを撇定ねあかま。ウザペ漏れたが、リ福島第一セヨンにや、セヨン変化後ば、ニュークリア弾薬地で遍とめアンディエムシアンベဖြစ်ပါတယ်。ディロアンディエムシゼボ、レディオタッティジョダパワンမှု見まれ、浪座あ君でね、東見田浪座でこう設備定たまဖြစ်ပါတယ်。だじゃん ALPS ဆက်နဲ့တန့်စင်ထားတဲ့ရေတွေကိုသမုတ်တရားတဲကိုစွန့်ပစ်ဖို့ကိုစလုပ်ဖို့လိုတယ်လို့ဆုံးဖြတ်ကြပါတယ်
။နျူကလ িয়ার ဓာတ်ပေါင်းပုံလောင်စာချောင်းတွေအင်းအောင်လှုပ်ပြရတဲ့ရေတွေဟာဓာတ်ပေါင်းပုံအောက်ခြေအထိုင်တွေကိုစိတ်ဝင်ပြီးမိုးရေတွေမြေရောက်ရေတွေနဲ့ရောသွားတာဖြစ်ပါတယ်။ဒီလိုအစိတ်တင်သွားတဲ့ရေတစ်နေ့ကိုတန်ချိန်130လောက်စုယူပြန်တန့်စင်ပြီးနောက်မှာလောင်ကန်တွေထဲတင်ထားရတယ်ဖြစ်ပါတယ်။အခု12နှစ်ကြာလာတဲ့နောက်မှာလောင်ကန်ကတထောင်လောက်ဖြစ်လာပြီးစက်ရုံအပြည့်နီးပါးလောက်နေရာယူနေပါလေ။ဒီထဲက80ရာခိုင်နှုန်းလောက်က ALPS ရေစိုးတန့်စင်ဆက်နဲ့စစ်ထုတ်တန့်စင်ထားတာဖြစ်ပေမဲ့ CCM နဲ့တခြား Radio Nuclear ဓာတ်တွေတတ်မှတ်ပမာဏထက်ပိုပြီးပါနေစဲလဲဖြစ်ပါလေ။ Tokyo တက္ကသိုလ်ဓာတ်ရုံကြီးဆိုင်ရာကျွမ်းကျင်သူ Katsumi Shozugawa ကတော့ Tritium နဲ့တခြား Radio တက်တိကျဓာတ်တွေပါဝင်တဲ့ရေကိုတောက်မိတာထက်အစားအစာတွေလည်းရောက်သွားရင်အန္တရာယ်တိတ်ကြီးတဲ့အတွက်နောက်ထပ်စမ်းသပ်မှုတွေလုပ်ဖို့လိုတယ်လို့ပြောပါတယ
်။流そうとしている濃度が逐一どれぐらいであるの
か。အခုလိုလုပ်တဲ့နေရာမှာကျွန်တော်စိတ်ပူဆုံးကတော့ဒီဆွန့်ပြစ်လိုက်တဲ့ရေတွေထဲမှာ tritium ပါဝင်တော့ဘယ်လောက်ကျန်နေရဲဆိုတာကိုတိတိကျကျပြန်ပြီးမစစ်နိုင်တော့မှာကိုပါပဲ။တကယ်လို့သူတို့ပါဝင်တော့တိတ်မြားတဲ့ရေကိုမတော်တဆဆွန့်ပြစ်မိတယ်ဆိုရင်တမုတ်တရားထဲမှာပျော်ဝင်သွားလို့ကြုံရမယ့်အကျိုးဆက်ကမခံမှန်းနိုင်အောင်ကြီးမားမှာဖြစ်ပြီးဒါကိုကျွန်တော်တို့ခြေရခံလို့ရနိုင်တော့မှာမဟုတ်ပါဘူး။ဒါကြောင့်အခုလိုဒီရေတွေကိုစွန့်မပစ်ခင်မှာတီးကြအဖွဲတစ်ခုကနေအချိန်မရွေးသွားစစ်ဆေးနိုင်ခွင့်ရှိအောင်လုပ်ဖို့လိုတယ်လို့ထင်ပါတယ်
။တက်ကိုကတော့ရေဒီယိုတက်တိကျဒဲအောင်ကြီးပေါဝင်နှုံးစိတ်ချရတဲ့အဆင့်ထိ short ချနိုင်ကြောင်းနဲ့တက်မှတ်ပမာဏရောက်တဲ့အထိသူတို့တန့်စင်ပြင်မယ်လို့အားမခံပါနဲ့။ရေတွေကနေ tritium ကိုဖယ်ရှားမပစ်နိုင်ပေမဲ့ဒါဟာဘယ်နျူကလ িয়ার ဓာတ်ပေါင်းပုံမှမဆိုအနည်းချင်းထွက်လာတတ်တာဖြစ်ပြီး ူပမာနာကနေပါတဲ့အတွက်လူကိုအန္တရာယ်မပေးဘူးလို့လည်းပြောပါတယ်။သူ့ကိုလည်းတခြားရေဒီယိုတက်တိကျအိုက်ဆိုတုပ်တွေနဲ့အတူအာနိသင်ရောပေါ်အောင်လုပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်တန့်စင်ထားတဲ့ရေစိုးကိုတဖြည်းဖြည်းဆန့်ပြမှဖြစ်တယ်လို့ထရီဒီယန်ပါဝါနှုံးကလည်းဓာတ်ပေါင်းပုံမတော်တဆဖြစ်ရမတိုင်ခင်ကတွေ့ရတဲ့ပမာဏထက်ပိုမှမဟုတ်ဘူးလို့လည်းတက်ကိုကပြောပါတယ်။ဖူကူရှိမာဒိုင်းချီဆယ်အောင်ဟာ2017မတော်တဆဖြစ်ရဖြစ်ပွားခြင်းကစပြီးဒီရေစိုးပြဿနာကိုဖြေရှင်းဖို့ကြိုးစားခဲ့ရတာဖြစ်ပါတယ်။ဆယ်အောင်ကိုဖျက်သိမ်းရမှာအရေးပြောနေတဲ့နျူကလ িয়ার လောင်စာကျွန်းတွေနဲ့တခြားအစိတ်အပိုင်းအမှိုက်တွေကိုလောင်ကန်တွေနဲ့တင်ဖို့ဂျပန်အစိုးရကရောတက်ကိုကပါစီစဉ်ပေးမယ်။အခုဒီလောင်ကန်တွေရဲ့96ရာခိုင်နှုန်းလောက်ဟာပြည့်နေပြီဖြစ်ပါတယ်။ဒါကြောင့်နောက်ထပ်ငရင်ကြီးဖြစ်စေဆူနာမီရေလိုင်းတွေဖြစ်စေထပ်ဖြစ်လာရင်ရိုးစိမ့်မှုအန္တရာယ်ထပ်ပြီးမကြုံရအောင်ဒီရေတွေကိုစွန့်ပြရမယ်လို့ပြောတာဖြစ်ပါတယ်။အစိတ်ပါဝင်နှုန်းရောပါအောင်တန့်စင်ထားတဲ့ဒီရေတွေလောင်ထားတဲ့ကန်တွေရှိရာစိတ်ယုံကနေမန်ဝက်ကျော်လောက်กว่าတဲ့ကန်းလွန်ရေပြင်တဲကိုရောက်အောင်ရေအောက်ဥမြင်လှိုင်းကနေတဆင့်စွန့်ပြဖို့စီစဉ်နေတာဖြစ်ပါတယ်။ဒီလိုစွန့်ပြလိုက်တဲ့ရေအတွက်စိုးရိမ်တယ်လို့လဲကတ်ချူမီကပြောပါတယ်။တန့်စင်ပြီးရေစိုးတွေပြင်နေတဲ့စွန့်ပြရမယ်ရက်အတိအကျကိုတော့မဆုံးဖြတ်ရသေးပါဘူး။ဒီတန့်စင်ရေစိုးတွေကိုပြင်နေတဲ့စွန့်ပြဖို့အတွက်တက်ကိုကအပြည်ပြည်ဆိုင်ရာအနုမြင်စွန့်ရင်အေဂျင်စီ IAEA ရဲ့ခွင့်ပြုချက်ရဖို့လိုပါတယ်။ဒေသခံတန်ခါးတွေကတော့သူတို့လုပ်ငန်းတွေဆက်ပြီးထိခိုက်မှဆိုးကြပါလေ။အင်းနီးချင်းနိုင်ငံတွေဖြစ်တဲ့တရုတ်နဲ့တောင်ကိုရီးယားအပြင်ပစိဖိတ်ကျွန်းနိုင်ငံတွေကလည်းအစိတ်အင်အန္တရာယ်အတွက်စိုးရိမ်နေတာပါ။ဂျပန်အစိုးရဆက်မှုစီးပွားကူးတန်းရောင်းဝယ်ရေးဌာနကနျူကလ িয়ার မတော်တဆမှုတုံ့ပြန်ရေးဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ယူကီတန်နာဘေးကတော့
ဖူးချိုနီကီမတ်စ်တေဝါ
အန်ဒီရဲ့ကင်းပါမလားဆိုတာမရေမရဖြစ်နေမယ်ဆိုရင်ဒီစိုးရိမ်မှုကနေအန်ဒီရဲ့ထပ်ပြီးတော့ဖြစ်လာနိုင်တယ်ဆိုတာကိုကျမတို့နားလည်ပါတယ်။ဒါကြောင့်ဒီလိုဖြစ်မလာအောင်ရှောင်တဲ့အနေနဲ့အန်ဒီရဲ့ကင်းရေးအတွက်အများနားလည်လွယ်တဲ့ပုံစံနဲ့ဆက်သွယ်ဆောင်ရွက်ဖို့အရေးကြီးမယ်လို့ထင်ပါတယ်
။ဆက်ယုံဖြတ်သိမ်းဖို့အတွက်နှစ်340လောက်ဆက်လုပ်ရမယ်ကာလအတွင်းလူသားတွေနဲ့ရင်းနှီးတဲ့ဘဝတွေအတွက်အန်ဒီရဲ့နင်းနိုင်တဲ့နေအောင်လဲစူးစမ်းနေတာပါ။ကျွမ်းကျင်သူတချို့ကတော့ဒီဆက်ယုံကအငယ်ကြီးရဲ့အရေးပြောနေတဲ့လောင်စာချောင်းတွေအလုံးကို2057မှာဖယ်ရှားဖို့ဆိုတာကတော့မဖြစ်နိုင်ဘူးလို့တက်ဆနေတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နှိပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ
်။ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နှိပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ခဏအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်စနေမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင
်အာနာသိန်းချတဲ့မြန်မာစစ်ကောင်စီဟာသူတို့အပေါ်ဘယ်လိုစန့်ကျင်မှုမျိုးကိုမဆိုဖိနှိပ်ဖို့နဲ့အကြောက်တရားဖန်တီးဖို့ရက်ဆက်ကြမ်းကြုတ်တဲ့နေ့တွေပို့ပြီးတုံးလာနေတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်ကိုယ်စားလှယ်ကမနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြပြောကြားသွားပါတယ်။ဒီလ17ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်ထဲမှာအရက်သားပြည်သူ26ယောက်ထက်မနည်း28ယောက်ထက်မနည်းအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့ကြောက်မက်ဖွယ်ရာလုပ်ရက်ကိုရှုံချပြီးမြန်မာနိုင်ငံတွင်ပုံမှုဆူဝါလာတဲ့အခြေအနေတွေကိုထောက်ပြပြောကြားခဲ့ပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာအရက်သားစစ်သားမခွဲကြဘဲလေကြောင်းကနေမစင်မကျင်တိုက်ခိုက်တာကြီးရွာတွေကိုအစုလိုက်မိရှို့တာတပ်ဖြတ်တာပြိပက္ခတွေနဲ့ဆက်ဆက်ပြီးလိမ်မိုင်းဆိုင်ရာအကြမ်းဖက်တာတွေကိုပိုးပြီးတော့ဆူဆူဝါဝါလုပ်လာနေတယ်လို့ကုလသမဂ္ဂဆိုင်ရာ UK ကိုယ်စားလှယ် Fungus Eggersley ကပြောပါတယ်ရှင်။တရုတ်သမ္မတရှီကျင်းပင်ဟာရှီတရင်ဘက်ရုရှားနိုင်ငံကိုလာရောက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးမယ်လို့နှစ်နိုင်ငံစလုံးကသတင်းထုတ်ပြန်ပါတယ်။လာမယ့်တနင်္လာနေ့ကနေပုံထုနေ့အထိခီးစဉ်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့အင်္ဂါနေ့မှာတွေ့ဆုံဆွေးနွေးမယ်လို့တရုတ်ရုရှားသမ္မတရုံးကဒီကနေ့သတင်းထုတ်ပြန်တာပါ။တနင်္လာနေ့ညပိုင်းကျရင်တော့အညစာအထူးစားရင်အလို့သဘောပြောဆိုကြမှာဖြစ်တယ်လို့လည်းသမ္မတရုံးကထုတ်ပြန်ထားပါတယ်။ဘဏ္ဍာငွေကြေးအချက်တဲကြုံနေရတဲ့ American First Republic Bank ပြိုလဲမသွားရအောင်တခြား American Bank ဆက်တစ်ခုကဒေါ်လာ30ဘီလီယံစုပေါင်းကြားခံပေးခဲ့ကြပါတယ်။ American ပြည်တော်စုမှပြီးခဲ့တဲ့သတင်းပတ်ချဲဘဏ်ကြီးနှစ်ခုပြိုလဲခဲ့ရပြီးတဲ့နောက်နောက်ထပ်ဘဏ်တွေပြိုလဲမသွားအောင်ကြိုးပမ်းတဲ့အနေနဲ့ပုဂ္ဂလိကဘဏ်တွေကဝိုင်းဝန်းကူညီကြတာဖြစ်ပါတယ်ရှင်။
တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Audrius Regis နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်။
This program has come to you from the Voice of America, Washington.